Welcome to the Voice of America in Burmese.
မင်္ဂလာမနက်ခင်ပါရှင် VOA American သံကနေ2019ခုနှစ်မေလ2ရက်ကြာတာပရင်းနေ့မနက်ခင်းစီစဉ်တွေကိုမြို့တော် Washington DC ကနေတိုက်ရိုက်ထုတ်လွှင့်ပေးနေပါပြီ။ကျမများသတင်းအောင်ပါဒီမနက်ခင်းစီစဉ်တွေကိုတာဝန်ယူတင်ဆက်ပေးပါမယ်ရှင်
။ကျွန်တော်ကတော့ကျော်စန်သာပါခင်ဗျာ။ဗင်နီဇွဲလားနိုင်ငံမှာစီးရီးယားဝန်ဆက်ဖို့အစဉ်သင်းရှိနေတယ်လို့အမေရိကန်နိုင်ငံရဲ့ဝန်ကြီးကပြောကြားလိုက်ပါတယ်။ဗြိတိန်ကကွေဝန်ကြီးရုပ်တရက်ရာထူးကဖယ်ရှားခြင်းခံရရပါတယ်။မြန်မာနိုင်ငံမြောက်ပိုင်းအပြစ်ခတ်ရဆေးရေးသက်တမ်းတိုးချဲ့တာကိုကုလသမဂ္ဂကကြိုဆိုလိုက်ပါတယ်ဒီလိုနောက်ဆုံးရအရေးပါတဲ့သတင်းတွေကိုဒေါက်ခင်မျိုးသက်နဲ့အတူပြောပြမှာဖြစ်ပါခင်ဗျာ
ကောင်းပါပြီရှင်သတင်းတွေပြီးနားဆင်ရမယ့်သတင်းလွှာတွေထဲမှာတော့ကမ္ဘာမှာဘာသာရေးလွတ်လပ်ခွင့်အချိုးဖောက်ဆုံးနိုင်ငံစီးရင်နဲ့မြန်မာနိုင်ငံကိုဖော်ပြထားတဲ့ USCIRF American Commission ရဲ့2019ခုနှစ်အစီရင်ခံစာမှာ American ပြည်ထောင်စုဆိုင်ရာမြန်မာတန်ရုံးကပေးပို့ထားတဲ့အချက်အလက်တွေတစ်ခုမှထင်ဟပ်ဖော်ပြခြင်းမရှိတဲ့အတွက်အလွန်ကိုစိတ်ပျက်မိပါကြောင်း
အခုသူတို့ဒီကော်မရှင်ကိုလည်းပြီးခဲ့တဲ့နှစ်ကလည်းကျွန်တော်ကော်မရှင်ကတာဝန်ရှိတဲ့လူနဲ့ကျွန်တော်တွေ့တွေ့ခဲ့ပြီးဖြစ်ပါတယ်တွေ့တွေ့ခဲ့ပေမဲ့လည်းသူတို့ကတော့သူတို့စီမံကိုတွေကသူတို့ရည်ရွယ်ထားပြီးသားသူတို့အစီရင်ခံစာရှိတဲ့အတွက်ကြောင့်လည်းသူတို့အစီရင်ခံစာထဲမှာပါထည့်ခြင်းတဲ့ဟာတွေကိုလည်းသူတို့ထည့်သွားတာဖြစ်ပါတယ
်အမေရိကန်နိုင်ငံဆိုင်ရာမြန်မာတန်မကြီးဦးအောင်လင်းပြောသွားတာပါအပြည့်စုံကိုနောက်ပိုင်းမှာနားဆင်ရပါမယ်ဒါနဲ့အတူအပတ်စင်ကဏ္ဍတွေကိုလည်းထုတ်လွှင့်ပေးဖို့ရှိပါတယ်။အခုတော့ထိတ်တန့်ရောက်မြန်မာနဲ့နိုင်ငံတကာသတင်းတွေကိုဥကျော်စန္တာနဲ့ဒေါက်ခင်မျိုးသက်တို့ကပြောပြပေးပါရှင်
။ဗင်နီဇွဲလားနိုင်ငံမှာဖြစ်ပွားနေတဲ့မငြိမ်သက်မှုတွေရပ်တန့်မှုအတွက်စီးရီးယားဝန်ရောက်ဆွတ်ဖက်ဖို့အစီအစဉ်မှရှိနေပြီလို့အမေရိကန်နိုင်ငံရဲ့ဝန်ကြီးမိုက်ပွန်ပီယိုကပြောကြားလိုက်ပါတယ်။လိုအပ်မယ်ဆိုရင်အမေရိကန်ကတော့လှုပ်ရမှာပဲလို့ဝန်ကြီးပွန်ပီယိုက Fox Business Network နဲ့ပြောတဲ့မေးမြန်းခန်းမှာပြောတော်တာပါ။ဒါပေမဲ့ဗင်နီဇွဲလားနိုင်ငံမှာဆိုရှယ်လစ်သမ္မတနီကလပ်စ်မဒူရိုစီကသူ့ကိုယ်သူဂျာပြသမ္မတလို့ကြေညာထားသူအမျိုးသားလွှတ်တော်ဥက္ကဋ္ဌဟွမ်ဂွိုင်ရိုစီကိုငြင်းငြမ်းစွာအနာလွှဲပြောင်းမဲ့ကိစ္စကိုတော့ပုံမူလူလာတယ်လို့လည်းသူကထပ်ပြောထားပါတယ်။ဟွမ်ဂွိုင်ရိုကိုအမေရိကန်ပြည်ထောင်စုအပါအဝင်နိုင်ငံပေါင်း50ကဗင်နီဇွဲလားသမ္မတအဖြစ်အသိမှတ်ပြုထားရတာဖြစ်ပါတယ်။စစ်တပ်ဖွဲ့တွေစီလွှတ်ဖို့အမေရိကန်ရဲ့အချက်ပြမှုကိုရုရှားနိုင်ငံချက်ချင်းပဲကန့်ကွက်လိုက်ပါတယ်။အမေရိကန်ရဲ့နောက်ထပ်လှမ်းလာမဲ့ကျူးကျော်မှုတွေကြောင့်အဆိုးရွားဆုံးအကျိုးဆက်တွေရှိလာလိမ့်မယ်လို့ရုရှားနိုင်ငံသားရဲ့ဝန်ကြီးဆာဂျီလာဗရော့ကဝန်ကြီးပွန်ပီယိုစီကိုဖုန်းဆက်ပြီးသတိပေးလိုက်ပါတယ်။လမ်းပေါ်ကန့်ကွက်မှုတွေကြောင့်မဒူရိုကျူးဘားနိုင်ငံစီထွက်ပြေးဖို့ဆင်သင့်ပြင်နေပြီဆိုတဲ့ဝန်ကြီးပွန်ပီယိုရဲ့ပြောကြားချက်ကိုလည်းဒါဟာဝါဒဖြန့်ချိရေးသက်သက်သာဖြစ်တယ်လို့ရုရှားဘက်ကပယ်ချလိုက်ပါတယ်။
2016ရွေးကောက်ပွဲတော်ကရုရှားရဲ့ဝင်ရောက်ဆွတ်ဖက်မှုနဲ့ပတ်သက်ပြီးမကြခင်ကထွက်ပေါ်ခဲ့တဲ့ရောဘတ်မူလာရဲ့အစိုးရခန်းစာအပေါ်ကင်တွယ်ပုံနဲ့သမ္မတထရမ့်ဟာစုံစမ်းစစ်ဆေးမှုကိုမဟန့်တားခဲ့ဘူးဆိုတဲ့အငင်းပွားပွဲဆုံးဖြတ်မှုတွေကိုခုခံကာဝယ်ပြောဆိုဖို့အတွက်အမေရိကန်ပြည်ထောင်စုနိုင်ငံတော်ရှေ့နေချုပ်ဝီလျံဘတ်ကကွန်ဂရက်စ်လွှတ်တော်ရှေ့မှောက်မှာပေါ်တူးနေကထွက်ဆိုခဲ့ပါတယ်မော်လာရဲ့နှစ်နှစ်ကြာစုံစမ်းစစ်ဆေးမှုအပြီးပထမဆုံးအကြိမ်ဖြစ်တဲ့အထက်လွှတ်တော်တရားရေးကော်မတီရှေ့မှောက်ထွက်ဆိုရမှာစုံစမ်းရေးအစီရင်ခံစာကို၄မျက်နှာအချင်းချင်းထုတ်ပြန်ဖို့အတွက်ဆုံးဖြတ်ခဲ့တာနဲ့ပတ်သက်ပြီးဒီမိုကရက်အမတ်တွေရဲ့ခက်ခဲတဲ့မေးခွန်းတွေကိုဝီလျံဘားကရင်ဆိုင်ခဲ့ရတာဖြစ်ပါတယ်။အဲ့ဒီအစီရင်ခံစာတစ်ခုလုံးကိုဟိုတစဒီတစထုတ်ပြန်ပြီးမပြည့်စုံတဲ့အချက်လက်တွေပေါ်မှာလူလူကြားအငင်းပွားစရာဖြစ်အောင်လုပ်တာဟာအကျိုးမရှိနိုင်ဘူးလို့ယုံကြည်ကြောင်းဝီလျံဘားကပြောကြားခဲ့တာပါ။ဝီလျံဘားရဲ့အချင်းချုပ်ပြန်ရေးထားတဲ့စာဟာအတိပ္ပယ်မချုပ်ငုံမိဘူးဒါကြောင့်အစင်းခန်းစာမူရင်းပါတည်ဝင်အနှစ်ချုပ်ကိုထုတ်ပြန်ဖို့အတွက်ရောဘတ်မော်လာကစာရေးပေးပို့ခဲ့ပြီးတဲ့နောက်မှာအခုလိုကြားနာစစ်ဆေးမှုတွေလုပ်ခဲ့တာဖြစ်ပါတယ်ဝီလျံဘားကတော့စုံစမ်းစစ်ဆေးအစင်းခန်းစာတစ်ခုလုံးကိုဖြစ်နိုင်တဲ့မြတ်အမြန်ဆုံးထုတ်ပြန်ခြင်းနဲ့လို့ပြောပြီးတော့ရောဘတ်မော်လာရဲ့မေတ္တာရက်ခံချက်ကိုပယ်ချခဲ့ပါတယ
်ဗြိတိန်နိုင်ငံမှာ Huawei တရုတ်ဆက်သွယ်ရေးကုမ္ပဏီနဲ့ပတ်သက်တဲ့အစိုးရအဖွဲ့ရှိတဲ့အစီအစဉ်အချက်အလက်ပေါက်ကြားမှုကိုစုံစမ်းစစ်ဆေးပြီးတဲ့နောက်ကာကွယ်ရေးဝန်ကြီး Gavin Williamson ကိုဘုဒ္ဓဟူးနေ့ကရုတ်တရက်ရာထူးကဖယ်ရှားလိုက်ပါတယ်။ဝန်ကြီးချုပ် Theresa May က Williamson စီပေးပို့တဲ့စာထဲမှာအပြည့်အဝယုံကြည်မှုမရှိနိုင်တော့ဘူးလို့ဖော်ပြထားပါတယ်။ခွင့်ပြုချက်မရှိဘဲဖော်ထုတ်လိုက်တဲ့အတွက်တာဝန်မကင်းဘူးဆိုတဲ့အမျိုးသားလူမျိုးရေးကောင်စီရဲ့အကြံပြုချက်အတွက်ယုံကြည်လောက်တဲ့အထောက်အထားတွေရှိတယ်လို့လည်းဆိုထားပါရယ်အဖြုတ်ခံဝန်ကြီးဝီလျံဆင်ဘက်ကတော့တစုံတရာတုံ့ပြန်ပြောကြားခြင်းမရှိသေးပါဘူးသူ့ရဲ့နေရာမှာနိုင်ငံတကာဖုံဖြိုးရေးဝန်ကြီးပန်နီမော်ဒွန်ကိုအစတို့ခန့်အပ်လိုက်တဲ့အတွက်သူဟာဗြိတိန်နိုင်ငံရဲ့ပထမဆုံးသောအမျိုးသမီးကာကွယ်ရေးဝန်ကြီးဖြစ်လာခဲ့ပါရယ်ဗြိတိန်နိုင်ငံရဲ့ 5G ကျွမ်းမဲ့ဆက်သွယ်ရေးကွန်ရက်ရဲ့တချို့အစိမ့်ပိုင်းတွေမှာ Huawei company ကိုပါဝင်ခွင့်ပြုဖို့အမျိုးသားလူမျိုးရေးကောင်စီကလျှို့ဝှက်စည်းဝေးသဘောတူခဲ့တယ်လို့သတင်းစာတွေကရေးသားပြီးတဲ့နောက်ဒီစုံစမ်းစစ်ဆေးမှုကိုပြုလုပ်ခဲ့တာဖြစ်ပါတယ်5G ဆက်သွယ်ရေးကွန်ရက်က Huawei company ကိုထုတ်ပယ်ဖို့ American အစိုးရကဆော်နေတာလည်းဖြစ်ပါတယ်
1989ခုနှစ်ကစပြီးကျင်းပခဲ့တဲ့ဥရောပပါလီမန်ရွေးကောက်ပွဲတွေမှာအရေးပါဆုံးဖြစ်နိုင်ခြေရှိတဲ့ဒီနှစ်ကျင်းပမယ့် EU ရွေးကောက်ပွဲအတွက်မဲပေးဖို့ဥရောပတစ်လွှားကနိုင်ငံရေးပါတီတွေဟာသူတို့ရဲ့မဲဆွဲပွဲတွေကိုစတင်နေပါပြီ။အဖွဲ့ဝင်28နိုင်ငံပါတဲ့ EU အဖွဲ့ရဲ့ရွေးကောက်ပွဲတွေဟာဖြန့်ဖြန့်အားဖြင့်မဲပေးမှုက43ရာခိုင်နှုန်းလောက်ပဲရှိပြီးနည်းတက်ပေမဲ့အခုဥရောပတစ်လွှားမှာလူမှုဆန္ဒအကြိုက်လိုက်လုံနေတဲ့ပါတီတွေနဲ့အမျိုးသားရေးဝါဒီပါတီတွေရှိလာတာကြောင့်ဒီနှစ်ရွေးကောက်ပွဲမှာတော့အရင်နဲ့မတူထူးခြားနိုင်ပါတယ်။ EU ရွေးကောက်ပွဲအတွက်မဲပေးမှုကိုမေလ23ရက်နေ့ကနေမေလ26ရက်အကြာမှာကျင်းပဖို့အတွက်သတ်မှတ်ထားပါတယ်။ဥရောပနိုင်ငံတွေကြားမှာအင်းနီချင်းနိုင်ငံတွေအချင်းချင်းအချုပ်အခြာအာဏာပိုင်ဆိုင်မှုနဲ့ပတ်သက်ပြီးပူးပေါင်းလှုပ်ဆောင်လို့မရတဲ့အချိန်ဖြစ်နေတာကြောင့်ဥရောပခေါင်းဆောင်တွေထဲမှာပေါင်းစည်းရေးကိုတားဆီးဖို့နဲ့အရင်ပုံစံတွေအတိုင်းသွားဖို့လိုလားနေသူတွေရှိနေတာဖြစ်ပါတယ်။ဥရောပတလွှားမကြသေးခင်ကကြဲကြဲပြန့်ပြန့်ကောက်ခံခဲ့တဲ့စစ်ချမ်းအရာဆိုရင်ဥရောပတိုက်တန်းအားလုံးရဲ့၃ပုံ၂ပုံဂျာမနီနိုင်ငံသား၄ပုံ၃ပုံတို့ကရွေးကောက်ပွဲမှာပါဝင်ဖို့စီစဉ်နေတာတွေ့ရပါတယ်။အများကြိုက်ဝါဒီတွေအတွက်ကတော့ရွှေပြောင်းအခြေချသူတွေအရေးကိုအဓိကထားပြောကြားကြမှာဖြစ်ပြီးအမျိုးသားရေးလက္ခဏာလူမျိုးနိုင်ငံသတ်မှတ်ချက်ကိုဒုတိယနေရာမှာထားကြမှာဖြစ်ပါတယ်။အများကြိုက်ဝါဒီပါတီတွေကြီးစိုးရနိုင်ငံတွေဖြစ်တဲ့အထူးသဖြင့်အီတလီ၊ပိုလန်၊ဟန်ဂေရီနဲ့ပြင်သစ်နိုင်ငံတွေကမေလရွေးကောက်ပွဲမှာလွှတ်တော်အမတ်နေရာ950ထဲမှာအများစုကိုအနိုင်ရမယ်လို့မျှော်လင့်ထားကြပါတယ်။
American တဲ့မနေ့ဖက်မြန်မာဘာသာအစီအစဉ်တွေကိုမနေ့6နာရီကနေ9နာရီထိလိုင်းဒိုမီတာ24 kHz 12.13 လိုင်းဒိုမီတာ40 kHz 9.13 လိုင်းဒိုမီတာ51 kHz 5809နဲ့လိုင်းလမီတာ190 kHz 1505တို့ကနေထုတ်လွှင့်ပေးနေပါတယ်ရှင
်။အရှင်နမြူရာဗီဝေးသတင်းတွေကိုဆက်လက်နားဆင်နေရတာဖြစ်ပါတယ်။မြန်မာနိုင်ငံမြောက်ပိုင်းဒေသတချို့မှာအပြစ်ရစဲရေးကိုတူးချက်လိုက်တဲ့အတွက်မြန်မာနိုင်ငံစာနာပူပေါင်းဆောင်ရွက်ရေးကုလသမဂ္ဂဌာနကူစလေ net oc ကကြိုဆိုလိုက်ပါတယ်ဒီကိစ္စနဲ့ပတ်သက်ပြီးကုလသမဂ္ဂအတွင်းမှုချုပ်ရဲ့ပြောခွင့်ရပုဂ္ဂိုလ်စတီဗန်ဒူဂျာရက်ကမနေ့အပြုတ်တဲ့သတင်းစာရှင်းလင်းပွဲမှာအခုလိုပြောကြားသွားပါတယ
် and turning to Myanmar the acting UN resident humanitarian coordinator in Myanmar Knut Oatsby welcomed the announcement by the office of the commander in chief of the defense services
မြန်မာနိုင်ငံဆိုင်ရာကုလသမဂ္ဂစာနာမှုပူးပေါင်းဆောင်ရွက်ရေးဌာနကူစလေ Knut Oatsby ကမြန်မာနိုင်ငံမြောက်ပိုင်းအရှေ့မြောက်ပိုင်းအရှေ့ပိုင်းအရှေ့အလယ်ပိုင်းတရီဂန်စစ်တိုင်းတွေအတွင်လေးလက်တာအပြစ်ခတ်ရဆဲရေးကိုတက်မတော်ဦးစီးချုပ်ကတစ်ဖက်သက်ကြီးညာပြီးနောက်အခုမေလ10ရက်နေ့ကနေဇွန်လ30ရက်နေ့အထိနောက်ထပ်2လတိုးချဲ့လိုက်တဲ့အတွက်ကြိုဆိုလိုက်တယ်အခုလိုအပြစ်ခတ်ရစဲရေးတိုးချဲ့လိုက်တဲ့အတွက်မြန်မာနိုင်ငံငြိမ်းချမ်းရေးဖြစ်စဉ်အောင်မြင်မဲ့အလားအလာပူပူခိုင်မာစေလိမ့်မယ်လို့မျှော်လင့်ကြောင်းလဲမစ္စတာအိုစပီရဲ့ကြေညာချက်မှာဖော်ပြထားပါတယ်။စီရေးပဋိပက္ခဒဏ်ခံဒေသကပြည်သူတွေအတွက်အရေးပေါ်စာနာမှုအထောက်ပံ့တွေပေးပို့နိုင်အောင်သက်ဆိုင်ရာတွေနဲ့ပူးပေါင်းလှုပ်ဆောင်ဖို့ပြင်ဆင်ထားတယ်လို့ဆိုပါတယ်။မြောက်ပိုင်းကတိုင်းရင်းသားလက်နက်ကိုင်၄ဖွဲ့နဲ့အစိုးရရဲ့ငြိမ်းချမ်းရေးကိုယ်စားလှယ်တို့မကြသေးမီကဆွေးနွေးခဲ့ကြပြီးတဲ့နောက်အခုလိုအပြစ်ခတ်ရစဲမူသက်တမ်းတို့ကကွေဦးစီးချုပ်ကကြေညာခဲ့တာဖြစ်ပါတယ
်မေလ3ရက်တောက်ကြံနေ့မှာကြာရောက်မယ်ကမ္ဘာသတင်းလွတ်လပ်ခွင့်ဆိုင်ရာနေ့အတွက်ရည်ရွယ်ပြီးတော့ One Free Press Coalition အဖွဲ့ကထုတ်ပြန်လိုက်တဲ့ကမ္ဘာတဝန်းအနှိမ့်ကိုခန်းနေရတဲ့သတင်းသမားတွေတဲကအရေးတကြီးအဖြစ်ဆုံးသတင်းသမား10ဦးထဲမှာမြန်မာနိုင်ငံမှာရခိုင်ပြည်ပကအရေးသတင်းယူမှုကြောင့်နိုင်ငံတော်လျှို့ဝှက်ချက်ပေါက်ကြားမှုဥပဒေအရအရေးယူခံခဲ့ရတဲ့ Writers သတင်းတောက်ကိုဝါလုံးနဲ့ကိုကျော်စိုးဦးတို့လည်းပါဝင်ပါတယ် AP Writers Forbes နဲ့ Times အပါဝင်နာမည်ကြီးသတင်းဌာနတွေစုပေါင်းပြီးဒီနှစ်အစောပိုင်းက Switzerland နိုင်ငံ Davos မှာကျင်းပခဲ့တဲ့ World Economic Forum မှာနိုင်ငံတကာမီဒီယာညီလာခံကြီးမှဖွဲ့စည်းခဲ့တဲ့ One Free Press Coalition သတင်းလွတ်လပ်ခွင့်ညွန်ပေါင်းအဖွဲ့ရဲ့တတိယအကြိမ်ထုတ်ပြန်ချက်မှာအခုလိုဖော်ပြထားတာဖြစ်ပါတယ်။ပြည်သူတွေကိုသတင်းတွေတင်ပြနိုင်မှုအတွက်ကြိုးပမ်းမှုကြောင့်အဖမ်းဆီးခံအနှိမ့်ဆက်ခံအသက်ခံခဲ့ရတဲ့ကမ္ဘာတဝန်းကသတင်းသမားတွေရဲ့အခြေအနေတွေကိုအဆက်မပြတ်သိနေနိုင်အောင် One Free Press Coalition ညွန်ပေါင်းအဖွဲ့ကလစဉ်ထုတ်ပြန်နေတာဖြစ်ပြီးညွန်ပေါင်းအဖွဲ့ရဲ့တတိယအကြိမ်ထုတ်ပြန်တဲ့အနှိမ့်ကုတ်ခံအရေးတကြီးသတင်းသမားတွေစီးရင်တဲ့မှာရခိုင်ပြည်နယ်အင်းတင်ချေရွာမှာရွန်ဂျာဆဲဦးအသက်ခံရမှုကိုသတင်းယူမှုအတွက်မကြသေးခင်က Pulitzer ဆုချီးမြှင့်တာခံရတဲ့ထောင်ခရင်းနဲ့ချထားခံရတဲ့ Writers သတင်း င်းတောင်နှစ်ဦးတို့ဖြစ်တဲ့ကိုဝါလုံးနဲ့ကိုကျော်စိုးတို့ပြင်တူရကီနိုင်ငံဆော်ရီတိုင်းအုံမှာအသက်ခံရတဲ့ဂျမန်ခါရှိုဂျင်းနဲ့တန်ဇီးနီးယားနီကာရာဂွာကိုလံဘီယာအိန္ဒိယကင်မရွန်တောင်ဆူဒန်နဲ့အီဂျစ်နိုင်ငံတွေကသတင်းသမားတွေလည်းပါဝင်ပါတယ်ကုလသမဂ္ဂအတွင်းမှုချုပ်အန်တိုနီယိုဂူဒရက်စ်ကလည်းတရင်လွတ်လပ်ခွင့်ဟာငြိမ်းချမ်းရေးတရားမျှတရေးရေရှည်ဖွံ့ဖြိုးရေးနဲ့လူခွင့်ရေးဆိုင်ရာတွေအတွက်အဓိကအရေးပါကြောင်းကမ္ဘာတရင်လွတ်လပ်ခွင့်နေ့အတွက်အမှားစကားပြောကြားခဲ့ပါတယ်။တရင်လွတ်လပ်ခွင့်ဟာရွေးကောက်ပွဲကာလတွေအတွက်အထူးအရေးကြီးကြောင်းနဲ့တရင်မှန်ကုန်တိမှပြည်သူတွေသူတို့ရဲ့ကိုယ်စားလှယ်အစ်စ်မှန်ကိုရွေးရှည်ချင်နေမှာဖြစ်တဲ့အတွက်တရင်လွတ်လပ်ခွင့်နေ့မှာရွေးကောက်ပွဲတရင်မှန်ရရေးလှုပ်ဆောင်ဖို့ပြောကြားခဲ့တာပါ။
ဒီကနေ့မနေ့ပိုင်းအတွက်နောက်ဆုံးရသတင်းတွေကိုဥကျော်စန်တာနဲ့ဒေါခင်မျိုးသက်တို့ပြောပြပေးခဲ့တာပါ။အခုတော့သတင်းလွှာတွေကိုတင်ဆက်ပေးပါမယ်။ကမ္ဘာမှာဘာသာရေးလွတ်လပ်ခွင့်အချိုးဖောက်ဆုံးနိုင်ငံစီးရင်နဲ့မြန်မာနိုင်ငံကိုဖော်ပြထားတဲ့ USCIRF American Commission ရဲ့2019ခုနှစ်အစီရင်ခံစာမှာ American ပြည်ထောင်စုဆိုင်ရာမြန်မာတန်ရုံးကပံ့ပိုးပေးထားတဲ့အချက်အလက်တွေတခုမှထင်ဟပ်ဖော်ပြခြင်းမရှိတဲ့အတွက်အလွန်ကိုစိတ်ပျက်မိကြောင်းမြန်မာတန်မတ်ကြီးကတုံ့ပြန်ပြောကြားလိုက်ပါတယ်။အပြည့်အစုံကိုဆက်သွယ်မေးမြန်းထားတဲ့မှတ်အင်ဂျင်နိုင်ကပြောပြပေးပါမယ်ရှင်
။ Washington DC ခြေဆိုင်USF နိုင်ငံကဘာသာရေးလွတ်လပ်ခွင့်စောင့်ကြည့်ရေး American Commission ရဲ့တောင်းခံထားတဲ့အတိုင်းမြန်မာနိုင်ငံမှာဘာသာရေးလွတ်လပ်ခွင့်အတွက်အစိုးရရဲ့ဆောင်ရွက်ချက်တွေကိုမြန်မာတန်ယုံကအချိန်မီပေးပို့ခဲ့ပေမယ့်ဒီအချက်လက်တွေကိုအစိုးရကစားမှထည့်သွင်းဖော်ပြခဲ့ခြင်းမရှိတဲ့အပေါ်အလွန်ပဲစိတ်ပျက်မိကြောင်းမြန်မာတန်မတ်ကြီးဦးအောင်လင်းက VOE ကိုပြောပါတယ
်။ဒီ American Commission က2019ခုနှစ်မှာသူတို့ရဲ့နှစ်ပတ်လည်အစိုးရကစားသူတို့ထုတ်ဖို့ရှိတယ်။ထုတ်ပြတဲ့နေရာမှာမြန်မာနိုင်ငံအနေနဲ့ထည့်သွင်းပေါ်ပြလေစေလိုတဲ့အချက်တရှိမယ်ဆိုလို့ရှိရင်ဒီနှစ်ပေါ့ဖေဖော်ဝါရီလ၄ရက်နေ့မတိုင်ခင်မှာသူတို့စီပြန်ပြီးတော့အကြောင်းကြားပါဆိုတော့ကျွန်တော်တို့စီကိုသူတို့စာရေးပေးပို့ထားတာရှိပါတယ်အဲဒီစာကိုအကြောင်းပြုပြီးတော့ကျွန်တော်တို့ရဲ့နေပြီးတော့ကျွန်တော်တို့တင်ပြခဲ့ပါတယ်တင်ပြပြီးတော့အချိန်မီပဲသူတို့နေပြီးတော့နေပြီးတော့ကျွန်တော်တို့ပြန်ပြီးတော့ပြန်ကြဖို့အတွက်ကိုဆက်လက်တည်ပေးပါတယ်ပေးတဲ့အခါကျတော့ကျွန်တော်တို့ဖေဖော်ဝါရီလ၄ရက်နေ့မှာသူတို့စီကိုမြန်မာနိုင်ငံကနေပြီးတော့ဒီဘာသာရေးလွတ်လပ်ခွင့်နဲ့ပတ်သက်ပြီးတော့နိုင်ငံတော်မှာဖွဲ့စည်းပုံခြေခံဥပဒေပါအချက်လက်တွေရဲ့နောက်ပြီးတော့အခုနိုင်ငံတော်အစိုးရအနေနဲ့ဆောင်ရွက်နေတဲ့အချက်တွေရဲ့နောက်ပြီးတော့ဆက်လက်ပြီးတော့ဆောင်ရွက်သွားမယ့်အချက်လက်တွေကိုကျွန်တော်တို့တော်တော်ပြည့်ပြည့်စုံစုံနဲ့သူတို့စီကိုပြန်ကြားခဲ့ပါတယ
်ဒါအပြင် USF ကတာဝန်ရှိသူတွေနဲ့လည်းမနစ်ကတွေ့ဆုံပြီးမြန်မာအစိုးရဆောင်ရွက်ချက်တွေကိုရှင်းပြခဲ့ပေမဲ့ဒီနှစ်အစဉ်ခန်းစာထုတ်ပြန်ရမှာဒီဆွေးနွေးပြောဆိုခဲ့တာတွေကိုထင်ဟပ်ဖော်ပြခဲ့ခြင်းမရှိဘူးလို့တန်မတ်ကြီးကဆိုပါတယ
်အခုသူတို့ဒီကော်မရှင်ကိုလည်းပြီးခဲ့တဲ့နှစ်ကလည်းကျွန်တော်ကော်မရှင်ကတာဝန်ရှိတဲ့လူတွေနဲ့ကျွန်တော်တွေ့တွေ့ခဲ့ပြီးဖြစ်ပါတယ်တွေ့တွေ့ခဲ့ပေမဲ့လည်းသူတို့ကတော့သူတို့စီမံငွေတွေကသူတို့ရွေထားပြီးသားသူတို့အစဉ်ခန်းစာရှိတဲ့အတွက်ကြောင့်လည်းသူတို့အစီရင်ခံစာထဲမှာပါထည့်ကျင်တဲ့ဟာတွေကိုလည်းသူတို့ထည့်သွားတာဖြစ်ပါတယ
်။ကျမတို့ဒီ VOA ကနေပြီးတော့ USF နဲ့ဒီ interview အမေးအဖြေလုပ်တဲ့အချိန်မှာသူတို့ commissioner ဘက်ကပြောတာကကြတော့အဓိကထောက်ပြတဲ့အကြောင်းရင်းကတော့ဒီရခိုင်ပြည်နယ်ကဒီ Rohingya Muslim တွေကိစ္စကြောင့်ဖြစ်တယ်။အခုချိန်ဒီမြန်မာဆိုရကဒီကင်တွယ်ဖြည့်ရှင်းနိုင်ခြင်းပေါ့နော်။ဒီတာဝန်ရှိတဲ့သူတွေကိုဒီအရေးယူပြစ်ပေးတာမျိုးတွေလည်းမတွေ့ရသေးဘူးဆိုတာမျိုးသူတို့ထောက်ပြတဲ့အပေါ်မှာရောတန်မတ်ကြီးဘယ်လိုမြင်ပါလဲရှင်။
အဲသူတို့ရဲ့စာထဲမှာရခိုင်ပြည်နယ်ကိစ္စတွေကိုပထမဆုံးကျွန်တော်အနေနဲ့ရှင်းလင်းပြောပြရစေ။သူတို့ကျွန်တော်တို့စီမေးတဲ့အထက်မှာရခိုင်ပြည်နယ်နဲ့ပတ်သက်ပြီးတော့သိလိုပါတယ်ဆိုတဲ့အချက်တွေပါရှိခြင်းမရှိပါဘူး။သူတို့လည်းမေးလို့ရပါတယ်။သူတို့ပေးတဲ့စာကိုသိကျင်တယ်ဆိုလို့ရှိရင်လည်းကျွန်တော် VOA ကိုကျွန်တော်ပေးလို့ရပါတယ်။အကယ်၍များသူတို့ကနေပြီးတော့အဲ့ဒီစာထဲမှာရခိုင်ပြည်နယ်နဲ့ပတ်သက်ပြီးတော့သိလိုပါတယ်လို့ပြောမယ်ဆိုလို့ရှိရင်လည်းကျွန်တော်တို့ကအဲ့ဒီအချိန်မှာအချိန်မီပြန်ကြားခဲ့မှာဖြစ်ပါတယ်။သူတို့ကမှစပြီးတော့မှရခိုင်ပြည်နယ်မှာတာဝန်ယူမှုမရှိဘူးလို့ပြောတော့အခုမှသူတို့ပြောတာဖြစ်ပါတယ်။ဒီကိစ္စနဲ့ပတ်သက်ပြီးတော့ရခိုင်ပြည်နယ်ကိစ္စနဲ့ပတ်သက်ပြီးတော့လည်းနိုင်ငံတော်ဆိုရအနေပြီးတော့ပြဿနာကိုပြည်လဲအောင်ဖြေရှင်းဖို့လည်းရည်ရွယ်ထားပြီးဖြစ်ပါတယ်။ပြဿနာပြည်လဲသွားဖို့ရည်ရွယ်ထားပြီးဖြစ်တဲ့အတွက်ကြောင့်လည်းကျွန်တော်တို့အိန္ဒိယချင်းနိုင်ငံနဲ့လည်းကျွန်တော်တို့သဘောတူညီချက်တွေချုပ်ဆိုထားပြီးဖြစ်တဲ့အပြင်ကုလသမဂ္ဂရောကျန်တဲ့နိုင်ငံတွေလည်းပူးပေါင်းဆောင်ရွက်မှုတွေပြုလို့ပြုလုပ်နေပါတယ်။ဒါနဲ့ပတ်သက်ပြီးတော့သူတို့ကနေပြီးတော့ပြောတယ်ဆိုတဲ့ဟာကတော့ကျွန်တော်အနေနဲ့တော့လက်မခံနိုင်ပါဘူးခင်ဗျာ။
VOA ကလက်ခံရရှိတဲ့2018ခုနှစ်ဒီဇင်ဘာလ4ရက်နေ့ရက်စွဲနဲ့ American Commission ကမြန်မာတမ်မတ်ကြီးစီပေးပို့ထားတဲ့စာမှာ Yusuf ရဲ့နှစ်စဉ်အစဉ်ခံစားတိုင်းပြည့်ပြည့်စုံစုံဖော်ပြနိုင်မှုကြိုးပမ်းမှုတစ်ခုအနေနဲ့နိုင်ငံအသီးသီးကဘာသာရေးလွတ်လပ်ခွင့်အခြေအနေနဲ့ပတ်သက်လို့အချက်အလက်တွေကိုရနိုင်သမျှနေရာတွေကနေကောက်ယူစုဆောင်းစစ်ဆေးကြောင်းနဲ့မြန်မာတမ်မတ်ကြီးဘက်ကနေ Yusuf ကလာမယ့်နှစ်အတွက်ထုတ်ပြန်မဲ့နှစ်စဉ်အစဉ်ခံစားအတွက်အချက်အလက်တွေပေးပို့လိုတာရှိရင်2019ခုနှစ် February လလေးရက်နေနောက်ဆုံးထားအကြောင်းပြန်ဖို့ဖော်ပြထားပါတယ်။ Yusuf ရဲ့2019ခုနှစ်အစဉ်ခံစားမှာမြန်မာနိုင်ငံရဲ့ဘာသာရေးလွတ်လပ်ခွင့်နဲ့ပတ်သက်လို့ဖော်ပြထားခြင်းမရှိတဲ့အချက်တွေဖြစ် Washington DC မြန်မာတန်ယုံက April 30ရက်နေ့ထုတ်ပြန်တဲ့ကြေညာချက်မှာအခုလိုရေးထားပါတယ်။မြန်မာနိုင်ငံရဲ့ဖွဲ့စည်းပုံခြေခံဥပဒေမှာနိုင်ငံသားတိုင်းလွတ်လပ်စွာကိုယ်ကိုယ်ယုံကြည်ခွင့်ပေးထားကြောင်းနဲ့ဘာသာရေးနဲ့ယဉ်ကျေးမှုဆိုင်ရာဝန်ကြီးဌာနအနေနဲ့လည်းမတူကွဲပြားမှုကိုလေးစားတဲ့အနေနဲ့ဟိန္ဒူခရစ်ယာန်အစ္စလမ်ဘာသာရေးဖွဲ့စည်းတွေနဲ့အနီးကပ်ပူးပေါင်းဆောင်ရွက်နေကြောင်းဖော်ပြထားပါတယ်။မြန်မာနိုင်ငံအနှံ့ဗလီပေါင်း 4,000 ကျော်အစ္စလမ်ဘာသာရေးကျောင်းပေါင်း 400 ကျော်ရှိပြီးမွတ်စလင်လူဦးရေ 260 မှာဗလီတစ်ခုနှုန်းရှိတယ်လို့ဆိုပါတယ်။ဒါ့အပြင်ခရစ်ယာန်ဘုရားရှိခိုးကျောင်းပေါင်း 9,000 နီးပါးရှိနေကြောင်းခရစ်ယာန်လူဦးရေ 480 မှာဘုရားရှိခိုးကျောင်းတစ်ခုစီရှိနေတယ်လို့ဆိုပါတယ်။ဘာသာကိုးကွယ်တဲ့လူဦးရေရာခိုင်နှုန်းမှာတော့1983ခုနှစ်တကောင်စင်းကောက်ယူမှုမှာဗုဒ္ဓဘာသာကိုးကွယ်တဲ့လူဦးရေ88ရာခိုင်နှုန်းရှိခဲ့ပေမဲ့2014ခုနှစ်တကောင်စင်းကောက်ယူချက်မှာ89ရာခိုင်နှုန်းရော့ကျသွားတယ်လို့ဆိုပါတယ်။ဒါပေမဲ့ခရစ်ယာန်ဘာသာကိုးကွယ်တဲ့လူဦးရေကတော့ 4.6 ရာခိုင်နှုန်းကနေ 6.2 ရာခိုင်နှုန်းထိတိုးခဲ့ကြောင်းနဲ့အလားတူမွတ်စလင်လူဦးရေကလည်း 3.9 ရာခိုင်နှုန်းကနေ 4.3 ရာခိုင်နှုန်းထိတိုးခဲ့ကြောင်းဖော်ပြထားပါတယ်ရှင်
။မန်အင်ဂျင်နိုင်ပါရှင်။အခုဆက်ပြီးတော့ရခိုင်ပြည်နယ်ဆိုင်ရာသတင်းလွှာတစ်ပုဒ်နဲ့တင်ဆက်ပေးပြခြင်းပါတယ်။စီးပတိပခါတွေရှိနေတဲ့ရခိုင်မြောက်ပိုင်းရသေးတောင်မြို့နယ်ကြောက်တန်းကြီးရွာကရွာသား300လောက်ကိုမြန်မာစစ်တပ်ကစစ်ဆေးမေးမြန်းတာတွေပြုလုပ်တယ်လို့ဒေသခံတွေကပြောပါတယ်။မြန်မာစစ်တပ်ကနေရွာကိုပိတ်ဆို့ပြီးရွာသားတွေကိုစစ်ဆေးမေးမြန်းတာတွေလုပ်နေတာကြောင့်အခြေအနေပေါ်မှာရခိုင်ပြည်နယ်လွှတ်တော်ကိုယ်စားလှယ်တွေကလည်းစိုးရိမ်နေပါတယ်။ VOA သတင်းတောင်နိုင်ကွန်းအင်ကစုံစမ်းမေးမြန်းသတင်းပေးပို့ထားပါတယ်ရှင်။
ရခိုင်ပြည်နယ်ရသေးတောင်မြို့နယ်ကြောက်တန်းကျေးရွာသား290ခန့်ကိုမြန်မာစစ်တပ်တပ်မနှင်းတပ်ဖွဲ့ကနေခေါ်ယူပြီးအေးအေးရခိုင်လက်နက်ကိုင်တပ်ဖွဲ့နဲ့ပတ်သက်မှုရှိမရှိစစ်ဆေးနေတယ်လို့ကြောက်တန်းကျေးရွာသားတို့ကအခုလိုပြောပါတယ
်ကျွန်တော်တို့ရွာက290ရွာသားတွေလေတရားမပြမလို့တည်းဘူးဗမေးလည်းမကြွယ်ဘူးအဲ့လိုအထင်မှားရွာသားတွေကိုစာတင်ကြောင်းအခန်းထဲမှာလောင်ထားပါတယ်ဒီလိုရတော့အခောက်အောက်ဆံတဲ့စစ်ဆေးနေတဲ့အေးရောက်လားအေးဆဲစီကောက်လားဟောဒီကျွန်တော်တို့ရွာထောက်ခံတယ်မလားကျွန်တော်တို့ဗမာတက်မတော်မထောက်ခံဘူးလားအဲ့လိုအင်းအားတမနေနေတယ်အဲ့ဒါဒီကလုံးစစ်တပ်ကပဲအဲ့ဒါယူနီဖောင်းတွေတို့မှမဆုံးပါတယ်စစ်တပ်ယူနီဖောင်းဆဲပြီးရေးရင်ခေါ်ပါပြီးရစ်တယ်
မနေ့ညနေပိုင်းကနေဒီကနေ့အထိစာရင်ကျောင်းဝင်းထဲမှာစစ်ဆေးနေဆဲဖြစ်ပြီးအသက်70နှစ်အောက်ကလေးတွေနဲ့50အသက်လူကြီးတွေကိုတော့ပြန်လှုပ်ပေးတယ်လို့အဆိုပါရွာသားကပြောပါတယ်။ကြောက်တန်းကျေးရွာတွင်ရွာသားတွေကိုတွားရောက်တွေ့ဆုံတဲ့ပြည်နယ်လှုပ်တော်ကုဆလဲဦးသိမ်မောင်ဝင်းတဲ့ဖွဲ့ကလည်းရွာထဲဝင်ခွင့်မပြုဘူးလို့အဖွဲ့နဲ့သူပါလာတဲ့ရသိတောင်ကယ်ဆယ်ရေးဖွဲ့ဝင်ကိုဘက်ကာကပြောပါတယ်
ကျွန်တော်တို့လည်းဟောလက်တော့ကိုယ်စားလှယ်တယောက်ပါရယ်နောက်ပြီးတော့မြို့ခံတွေပါတယ်ပေါ့ကျွန်တော်ပြိုင်ကြသမားတွေကြောက်တန်းကျေးရွာအဝင်ဝါကိုဟိုတဏနာရောက်တဲ့အချိန်မှာဟိုစစ်တပ်ကပေါ့ကျွန်တော်ခြေကတားပြီးတော့ဟိုလက်တော့ကိုယ်စားလှယ်နဲ့ပြောကြတယ်သူတို့ကရောထဲမှာစစ်စစ်နေတဲ့အားကြောင့်ရောအခက်ဝင်ကိုတိတ်ထားတယ်ပေါ့ကျွန်တော်တို့ပြေးဝင်လို့မရဘူးပေါ့အဲ့လိုမျိုးပြောတယ်သူကလေကျွန်တော်တို့လည်းပါလာတဲ့လက်တော့ကိုယ်စားလှယ်ကပြောပါသေးတယ်အကုန်လုံးမဟုတ်ဤတရားကိုသူတယောက်တည်းအချိန်လေးဝင်ကြည့်နေတယ်ပေါ့သူတို့ကအထအမိန်နဲ့တော့ဘယ်လိုမှပြေးဝင်လို့မရဘူးတဲ့အဲ့လိုမျိုးပြောတယ်
ခေါ်ယူစစ်ဆေးခံရတဲ့ရွာသားတွေကိုအေးအေးရခိုင်လက်နက်ကင်ဖွဲ့နဲ့ဆက်နွယ်နေတယ်ဆိုပြီးခေါင်းစဉ်တအရေးယူခံရမှာကိုလည်းဒေသခံတွေကစိုးရိမ်နေကြပါတယ်။ရသေးတောင်မြို့နယ်ကြောက်တန်းကျေးရွာသားတွေကိုစစ်ဆေးနေမှုနဲ့ပတ်သက်လို့တမတော်သတင်းထုတ်ပြန်ရေးဖွဲ့သွင်းရေးမှူးဘူမှုရုပ်စုံမင်းနှုံးကိုဆက်သွယ်မေးမြန်းရမှာတော့
အဲ့ဒါတော့ကျွန်တော်မသိသေးဘူးဗျ။စစ်ဆေးမှုပြုလုပ်နေတဲ့ဘာညာဆိုတာကလည်းကျွန်တော်အောက်ကတက်တရတော့ပြီးနိုင်နေတယ်
အလားတူဗုဒ္ဓတောင်မြို့နယ်စစ်တီတောင်စစ်ဆောင်စခန်းတွင်းကိုလည်းမြန်မာစစ်တပ်ကဝင်ရောက်စစ်ဆင်းနေပြီးလက်ကင်ဖိုးတွေကိုသိမ်းဆီးနေတယ်လို့ဒေသခံတွေကပြောပါတယ်။ဒီလိုရွာသားတွေကိုစစ်ဆင်းနေမှုနဲ့ဆက်လျင်းပြီးပြည်သူ့လွတ်တော်ကိုယ်စားလှယ်တော်ခင်စိုးဝေကခုလိုပြောပါတယ်
ကျမတို့အနေနဲ့ခုပြောချင်တာကတော့တကယ်လို့ဒီလိုစစ်ဆေးချက်တွေကိုတိတိကျကျပေါ်ပြနိုင်နေဆိုရင်တော့ဥပဒေရှိပါတယ်။ဥပဒေအတိုင်းလုပ်ဆိုချင်ပါပဲ။အခုတော့ ဟိုဘာမှမဆိုင်တဲ့သူတွေကိုအကုန်လုံးကိုခေါ်ပြီးတော့ပေါ့နော်ဟိုသူတို့အနေနဲ့ညစာသမင်းတော့မစားဘူးဆိုတာကိုလည်းသိကြပါပဲဒါတော့မဖြစ်သင့်ဘူးလို့ကျမအနေနဲ့ဒီပြည်သူ့ခွတ်တော်ကောင်စနစ်တူဦးအနေနဲ့ကိုပြည်သူတွေအတွက်တော့ကျမပြောချင်ပါတယ်အဲ့တော့တရားဥပဒေဘောင်အတွင်းကပဲဥပဒေအတိုင်းလုပ်ကြပါလို့ပဲကျမအကြံပေးတိုက်တွန်းလိုပါတယ်
ပြီးကြတဲ့ဧပြီလ9ရက်နေ့ကမြောက်ဦးမြို့ရှိရဲတပ်ရင်းဌာနချုပ်ကိုအေအေကနေဝင်ရောက်တိုက်ခတ်ခဲ့ပြီးမြန်မာစစ်တပ်ကနေမြင့်ရှင်းလင်းရင်လက်ကရွာသား29ဦးကိုဖမ်းဆီးသွားခဲ့ပါတယ်။အဲဒီမှာတော့စစ်စေးနေစဉ်တွင်မှာပဲဖမ်းဆီးခံရသူ3ဦးသေဆုံးသွားခဲ့ပါတယ်။တမတော်ဘက်ကတော့ယောဂါခံနဲ့ကိုကူကူတေချောင်းကြံစီတယ်လို့သတင်းထုတ်ပြန်ထားသလိုမီတာစုဝင်ကတော့တာကိုညှင်းဆူထားပါတယ်။တရက်ပိုင်းတွင်မှာ NRPC မြန်မာငြိမ်းချမ်းရေးကော်မရှင်နဲ့ရခိုင်တပ်တော်အေအေခေါင်းဆောင်တို့ရှမ်းပြည်နယ်မူဆယ်မြို့တွင်တွေ့ဆုံဆွေးနွေးခဲ့ရမှာအပြစ်ခံရစဲရေးအတွက်တိုင်းဒါလက်နက်ကန်တပ်ဖွဲ့ချင်းစီနဲ့ဆွေးနွေးထားဖို့သဘောတူညီခဲ့ကြပြီးတိုက်ပွဲလျှော့ချရေးသဘောတူညီတဲ့မျိုးတော်မရှိသေးပါဘူး။တစ်ဖက်မှာလည်းတိုင်းစစ်တနာချုပ်နယ်မြေ၅ခုမှာအပြစ်ခံရစဲရေးကာလနှစ်လထပ်မံတိုးမြင့်ခဲ့ပေမဲ့ရခိုင်ပြည်နယ်အနောက်ပိုင်းတိုင်းစစ်တနာချုပ်နယ်မြေကိုထပ်မံခြံလှပ်ထားခဲ့တာကြောင့်ရခိုင်ဒေသမှာစစ်ရေးပဋိပက္ခထပ်မံကျေပြလာမှာကိုဒေသခံတွေကစိုးရိမ်နေကြပါတယ်။လက်ရှိစစ်ရေးသင်းမနေမှုကြောင့်ရခိုင်ပြည်နယ်တွင်စစ်ရှောင်ဥယျာဉ် 3,400 ကျော်ရှိနေပြီးစားတောက်နေထိုင်ရေးမှာအခက်အခဲတွေနဲ့ရင်ဆိုင်နေရပါတယ်ခင်ဗျာ
။နိုင်ကိုရင်သတင်းပေးပို့ထားတာပါရှင်။သောတာရှင်တို့အခုနားဆင်နေကြတာက VOA American အသံရဲ့ကြာသပတေးနေ့မနေ့ပိုင်းထုတ်လွှင့်ချက်တီးပဲဖြစ်ပါတယ်။အခုဆက်ပြီးတော့နားဆင်ရမယ့်သတင်းလွှာမှာတော့မဟာဒဂျန်ကာလနေရပြန်ပြီးထိုင်းကိုပြန်ဝင်လာကြတဲ့အလုသမားတွေအများပြားရှိနေချိန်မှာဒီလူတွေနဲ့ပုံမှားရိုက်ပြီးတော့ထိုင်းမြန်မာနယ်ဆက်ချင်းရိုင်ခရိုင်မဲဆိုင်ဘန်ကောက်သွားလာနေတဲ့ကားနှစီးပေါ်မှာလိုက်ပါလာတဲ့မြန်မာနိုင်ငံသား40ဦးဟာဧပြီလ30ရက်နေ့ညကဖမ်းဆီးခံခဲ့ရပါတယ်။မအေးမှသတင်းပေးပို့ထားပါတယ်ရှင်
။ချင်းရိုင်ခရိုင်ကနေဝင်လာတဲ့မြန်မာနိုင်ငံသား19ဦးဟာနိုင်ငံကူးလက်မှတ်နဲ့လုံသမားကပ်ပြားတွေအထောက်ထားတွေဘာမှမပါပဲမဲဆိုင်ကနေညပိုင်းကနေထွက်လာတဲ့ခီးသည်တင်ရင်းနဲ့လိုက်ပါလာခြင်းဖျောင်ရဲစခန်းကဖမ်းဆီးလိုက်တာပါသူတို့ကိုကားပေါ်တင်ပေးလိုက်တဲ့ပွဲစားကတော့ကြံပြီးပြန်ဝင်လာကြတဲ့အလုံသမားတွေပုံစံမျိုးနဲ့ကားပေါ်ကိုအထောက်ထားမဲ့တွေတင်ပေးလိုက်တာဖြစ်ပါတယ်ဘန်ကောက်ကိုသွားမဲ့ခီးသည်တင်နှစ်ထပ်ကားကိုအမှတ်9ဒေသဖျောင်မြို့နယ်ရဲစခန်းအတွင်မောင်းဝင်ခန်းခဲ့ပြီးကားပေါ်မှာလိုက်ပါလာတဲ့မြန်မာနိုင်ငံသားခီးသည်တွေအားလုံးကိုရဲတွေကအသေးစိတ်စစ်ဆေးခဲ့တာဖြစ်ပါတယ်။တာစီလိုက်ကနေမဲဆိုင်ကိုဝင်လာတဲ့ယာယီနေထိုင်ခွင့်လက်မှတ်တွေကိုမြန်မာနိုင်ငံသားလူမောက်ခိုပွဲစားတွေကလုပ်ပေးခဲ့ပြီးတဦးကိုဘန်ဝေ 9,000 စီပွဲကယူပြီးတဲ့နောက်အခုလိုမျိုးဘန်ကောက်တက်မဲ့ခီးသည်တင်ကားပေါ်ကိုတင်ပေးလိုက်တာဖြစ်ပါတယ်။ဒါတွေဟာမြန်မာနိုင်ငံသားတွေအနေနဲ့တရားဝင်အထောက်အထားလုပ်ဖို့မလွယ်ကူတာကြောင့်ဒီနည်းနဲ့ပဲလူပွဲစားတွေခေါ်ဆောင်ရကိုအလုပ်လုပ်ဖို့တွားနေကြတာဖြစ်တယ်လို့လည်းထိုင်းတောင်ပိုင်းအခြေစိုက်ပညာရေးနဲ့ဖွံ့ဖြိုးရေးဖောင်ဒေးရှင်းရဲ့အလုံသမားရေးရနဲ့မှတ်တမ်းရေးရတာဝန်ခံဦးမင်းဦးကဆိုပါတယ်
။ပြည်ဝင်ဗမာပြည်ကနေတွင်းနေတဲ့အလုံသမားတွေကိစ္စရှိနေတာ။အဲ့ဒီဟာကပုံမှန်နဲ့တွားနေတာ။ဒါနဲ့အဲ့ဒီဟာမှာအများကြီးပြဿနာတွေရှိနေသေးတယ်။ဘာလို့လဲဆိုတော့ DR ကအစဉ်ပြေချောင်းကိုလွယ်ကူလွယ်ဆောင်ကြနေတာ။ DR တွေမဖြစ်သေးသေးခင်ရမွန်ခိုးထွက်မှုတွေဒါလည်းရှိနေမှာဟု
တ်။တညထဲမှာပဲနောက်ထပ်ကားတစ်စီးနဲ့တဲဆောင်လာတဲ့လူ21ဦးကိုလည်းထပ်ပြီးတော့ဖမ်းမိခဲ့ပါတယ်။မဲဆိုင်ဘက်ကိုခိုးဝင်လာတဲ့မြန်မာနိုင်ငံသား19ဦးကိုဥဆောင်လာသူအသက်30အရွယ်မတ်ချောစုလိုက်နဲ့လူ21ဦးကိုတဲဆောင်လာတဲ့သူမရဲ့ခင်မုန်းကိုလည်းဆက်လက်စစ်ဆေးမှုတွေလုပ်နေပါတယ်။မဟာဒဂျန်အခါရက်ပြီးထိုင်းကိုပြန်လာကြတဲ့အလုသမားတွေများနေတဲ့အချိန်ရောပြီးလိုက်လာခဲ့ကြတဲ့ခိုးဝင်မြန်မာနိုင်ငံသားတွေနဲ့ပတ်သက်လို့လူကုန်ကူးသူတရားခံလင်မယား2ဦးကိုလည်းတရားရုံးကျင်စစ်ဆေးမှဖြစ်တယ်လို့လည်းထိုင်းရနာပိုင်းတွေကပြောဆိုခဲ့ပါတယ်ရှင်။
နည်းပညာနဲ့ပတ်သက်လို့ကဘာတဝမ်း blog တွေမှာဘာတွေရေးနေဆွေးနွေးနေကြသလဲဆိုတာကိုတနင်္လာနေ့ညဘက်တိုင်းမှာ blogger တွေပြောသမျှအစီအစဉ်ကနေတင်ဆက်ပေးနေပါတယ်ရှင်။ထုတ်လွှင့်ပြီးတဲ့ blogger တွေပြောသမျှအစီအစဉ်တွေကိုလည်း VOA မြန်မာပိုင်း website မှာပြန်ရှာနားထောင်နိုင်ပါတယ်။ website လိပ်စာက burmese.voanews.com ဖြစ်ပါတယ်။ blogger တွေပြောသမျှအစီအစဉ်ကိုဝေဖန်အကြံပေးခြင်းနဲ့ဆိုရင်တော့blogger လို့ခေါင်းစဉ်တက်ပြီးတော့ burmese@voanews.com ကိုအီးမေးလ်ပို့ပေးစေချင်ပါတယ်ရှင်။ဒီ
VOA American တန်ရဲ့မြန်မာပိုင်းစီစဉ်တွေကိုမြို့တော် Washington DC ကနေဆက်လက်ထုတ်လွှင့်ပေးနေပါတယ်။အခုတော့နိုင်ငံတကာသတင်းလွှာတစ်ပုဒ်ကိုတင်ဆက်ပေးပါမယ်။ဖိလစ်ပိုင်နိုင်ငံရဲ့တပ်တန်းဝဲလွှတ်တော်ရွေးကောက်ပွဲတွေကိုမေလ23ရက်နေ့မှာကျင်းပတော့မှာဖြစ်ပါတယ်။ဖိလစ်ပိုင်နိုင်ငံမှာငွေကြေးဖောင်းပွားမှုနှုန်းမြင့်လာတယ်လို့စီးရဲမှုတွေပိုကျပြန့်လာပြီးအခြေခံအဆောက်အုံဖွံ့ဖြိုးမှုကျဆင်းလာတာနဲ့ရေပြင်ပိုင်နဲ့ပြဿနာတွေကိုပါရင်ဆိုင်ရပေမဲ့မဲဆန္ဒရှင်တွေကတော့ဒီပြဿနာတွေထက်လက်ရှိသမ္မတရိုဒရီဂိုဒူတာတေကိုထောက်ခံမဲ့သူကိုသာမဲပေးဖို့အားတာနေကြတာပါ။ဒေါခင်မျိုးသက်ကဆက်ပြီးတော့ပြောပြပေးပါမယ်ရှင်
။လက်ရှိသမ္မတရိုဒရီဂိုဒူတာတေရဲ့မူဝါဒတွေကိုဖိလစ်ပိုင်နိုင်ငံသားတိုင်းကနှစ်သက်တာမဟုတ်ပေမဲ့စစ်တမ်းတွေမှာတော့ခင်မင်ပွဲကောင်းတဲ့သမ္မတကိုသဘောကျနေသူတွေကများတာတွေ့ရပါတယ်။ဒါကြောင့်မေလ23ရက်ရွေးကောက်ပွဲတွေဟာသမ္မတပေါ်မှာလူလူထောက်ခံမှုအတိုင်းအတာဘလောက်ရှိလဲဆိုတာပြမှာဖြစ်ပါတယ်။သတန်းဝဲရွေးကောက်ပွဲမှာအထက်လွှတ်တော်အမတ်နေရာဆန်နန်နေရာအောက်လွှတ်တော်အမတ်298နေရာစလုံးအပြင်မွတ်စလင်တွေထိန်းချုပ်တဲ့မင်ဒနာဝနဲ့ဖိလစ်ပိုင်ခရိုင်တွေမြို့တွေနဲ့မျိုးနစ်ပယ်ရွေးကောက်ပွဲတွေကိုကျင်းပမှာဖြစ်ပါတယ်။သုံးနှစ်ကြာသမ္မတတာဝန်ထမ်းဆောင်ခဲ့ခြင်းအတွင်းခက်ပြက်ပြက်ပြောဆိုလုပ်ကိုင်လေးရှိတဲ့ဒူတာတွေကိုထောက်ခံသူတွေအနိုင်ရခဲ့မယ်ဆိုရင်လွှတ်တော်နှစ်ရာစလုံးကိုဒူတာတွေကထိန်းချုပ်နိုင်မှာဖြစ်ပြီးသူ့ရဲ့ဒေါ်လာ169ဘီလီယံကုန်ကျမဲ့အခြေခံအဆောက်အုံဖွံ့ဖြိုးရေးလုပ်ငန်းတွေလူအသေးပြောက်ရှိတဲ့တရားမဝင်မှုရစီနှိမ်နှင်းမှုတွေနဲ့တူတောင်တရုတ်ပင်လယ်ပြင်တဲ့နယ်မြေပိုင်ဆိုင်မှုပြဿနာဖြေရှင်းနေရတဲ့တရုတ်နဲ့ဆက်ဆံရေးဆိုင်ရာမူဝါဒတွေကိုဒူတာတွေကသူ့စိတ်ကြိုက်ဆက်လုပ်နိုင်မှာဖြစ်ပါတယ်။ဖိလစ်ပိုင်နိုင်ငံသားတွေအတွက်တော့မူဝါဒတွေထက်သူတို့သဘောကျတဲ့သူကိုသာမဲပေးလို့ရှိတယ်လို့ဖိလစ်ပိုင်တက္ကသိုလ်နိုင်ငံရေးသိပ္ပံပါမောက္ခမာရီယာ L.အတင်းစားကပြောပါတယ
် Philippine elections are normally characterized
as ပါရွေးကောက်ပွဲတွေမှာပါတီဇွဲနဲ့မဲပေးတာထက်ပုဂ္ဂိုလ်ဇွဲနဲ့မဲပေးလို့ရှိပါတယ်ဒါကြောင့်လဲသူတို့မဲပေးမဲ့သူဟာသူတို့ကြိုက်တဲ့သမ္မတကိုထောက်ခံတဲ့သူဖြစ်ဖို့ကတိတ်ကိုအရေးကြီးနေတာပါ
ရွေးကောက်ပွဲကျင်းပပြီးရင်မဲပေးနိုင်ခွင့်ရှိတဲ့ဖိလစ်ပိုင်နိုင်ငံသား63သန်းရဲ့မဲတွေကိုရွေးကောက်ပွဲကော်မရှင်က6ရက်အချိန်ယူရေးတွက်မှာဖြစ်ပါတယ်နိုင်ငံရေးလောကမှာမကျင်လည်ခဲ့ဘူးတဲ့ဒူတာလေးဟာတရားဝင်မှုရဲ့စေဝါရောင်းဝယ်မှုပပျောက်အောင်လှုပ်ဆောင်မယ်ဆိုတဲ့ကတိနဲ့2016မှာသမရဖြစ်လာခဲ့ပြီးမူရစေဝါဆိုင်ရာဂျာဇွန်းမှုကျူးလွန်တယ်လို့တန်တရားရှိသူတွေသူ့လက်ထက်မှာအများပြအသက်ခံခဲ့ရတဲ့အတွက်ဖိလစ်ပိုင်နိုင်ငံသားတွေမှာဒါမကပြည်ပကစောင့်ကြည့်အကဲခတ်သူတွေကိုပါအံ့အားသင့်စေခဲ့တာပါဒါအပြင်တရုတ်စီကအထောက်ပံ့တဲ့ရင်းနှီးမြှုပ်နှံမှုတွေကိုတစ်ဖက်ကလက်ခံပြီးတစ်ဖက်ကတောင်တရုတ်ပင်လယ်ပြင်ထဲနယ်မြေပိုင်ဆိုင်မှုအငင်းပွားနေတဲ့လူဆောင်ကျွန်းနာဖိလစ်ပိုင်ရဲ့ဆောက်လုပ်ရေးလုပ်ငန်းအတွက်ရေးတဲ့အဆောင်ချတာမျိုးတွေကိုပါတစ်ဖက်ကလှုပ်ဆောင်ခဲ့ပြီးစိုးရိမ်မှုတွေကိုတိုးစေခဲ့သူလည်းဖြစ်ပါတယ်။ဒါပေမဲ့သူ့လက်ထက်မှာမူရစေးနဲ့ရာဇဝတ်မှုခင်းတွေကျဆင်းလာတာကြောင့်သူ့ကိုထောက်ခံသူတွေတိုးလာတယ်လို့2019မက်ထရိုမနီလာသူတည်တနာစစ်တမ်းမှာတော့သမရလူရဲကိုထောက်ခံသူက89ရာနှုန်းရှိနေတာတွေ့ရပါတယ်။သူ့ကိုလူလာတဲ့မဟာမိတ်တွေကအထက်လွှတ်တော်ကအမတ်နေရာ24နေရာမှာ16နေရာကိုထိန်းချုပ်ထားပြီးအလုပ်တော်အမှတ်နေရာ298နေရာမှာ248နေရာကိုထိန်းချုပ်ထားတာဖြစ်ပါတယ်။ဖိလစ်ပိုင်ကဒုတိယအကြီးဆုံးမြို့ဖြစ်တဲ့ဒါဗုစ်မြို့ရဲ့မြို့တော်ဝန်ဟောင်းဖြစ်သူအသက်84နှစ်အရွယ်ဒူတာလေးကိုသဘောကျသူကများနေပြီးနိုင်ငံရေးလောကတွေကလာတဲ့ကိုယ်စားလှယ်တွေအတွက်မဲဆွဲဖို့ကြော်ညာတဲ့နေရာမှာရောမီဒီယာမှာပါပါခွင့်ရရအတွက်ပါငွေပိုးပြီးတုံးရတယ်လို့နိုင်ငံရေးလောကတွေကမဟုတ်သူတွေအတွက်ဆိုအချက်လက်မှားတွေတွေ့ရပြီးအခက်အခဲတွေပိုတွေ့နေရတယ်လို့ဖိလစ်ပိုင်လက်ဝဲချင်းအဖွဲ့တွေနဲ့မဟာမိတ်ဖြစ်တဲ့မနီလာအခြေစိုက်အတိုက်ခံဘာဂုံအယ်လျန်ဆန်မကာဘာယာပါတီရဲ့အတွင်းမှုချုပ်ရီနာဒိုရိုက်ကပြောပါတယ
် It's really a difficult fight for alternative candidates.
လုပ်ဖို့လိုလာတဲ့ကိုယ်စားလှယ်နောက်တွေဟာရွေးကောက်ပွဲအတွက်ဝင်ရောက်ရှင်ပြိုင်ရမှာတကယ်ကိုအခက်အခဲတွေ့ကြရပါတယ်။ရမငွေသိမ့်မရတာနဲ့ကြော်ညာကမတတ်နိုင်တဲ့အတွက်မီဒီယာမှာတင်ပြခွင့်လည်းသိမ့်မရကြပါဘူး။အတားအဆီးတွေကဒီတစ်ခုကိုကြော်လာနိုင်ဖို့ကအတော့ကိုစူးစမ်းနေရပါတယ
်။သမရဒူတာလေးကိုလိုလားတဲ့ကိုစင်လင်လောင်းအများစုသာအထက်လွှတ်တော်မှနေရာရခဲ့မယ်ဆိုရင်သမရလှုပ်ချနေတဲ့ဆင်းရဲသားတွေအတွက်ဦးစားပေးတဲ့အခွန်ဥပဒေပြောင်းလဲရေးအပြင်မနီလာကလေးစိတ်ဂုံးကြော်တရာတိဆောက်တာကနေဖိလစ်ပိုင်တောင်ပိုင်းမန္ဒနာဝကျွန်းမှာပထမဆုံးရထားလမ်းဆောက်လုပ်တာတွေပါဝင်တဲ့လူမှုအခြေပြုအခြေခံအဆောက်အုံတိဆောက်ရေးအစီအစဉ်တွေပြန်ပြီးတော့လှုပ်ဆောင်နိုင်မှာလည်းဖြစ်ပါတယ်။အခုရွေးကောက်ပွဲမှာမဲပေးမဲ့သူတွေအနေနဲ့ဖိလစ်ပိုင်နိုင်ငံအတွက်အလိုအဆုံဖြစ်နေတဲ့ရေပြတ်တနာအပြင်စားသုံးကုန်ဈေးနှုန်းအလုပ်နဲ့တရားဥပဒေစိုးမိုးရေးနဲ့ငြိမ်းချမ်းရေးလိုပြဿနာတွေအတွက်ပါထည့်သွင်းစဉ်းစားကြဖို့ Pulse Asia သုတေသနဌာနကသတိပေးနေတာဖြစ်ပါတယ်
။ဒေါခင်မျိုးသက်ကပြောပြပေးခဲ့တာပါရှင်။
VOA မြန်မာပိုင်းရဲ့အတန်လွင့်အစီအစဉ်တွေကိုဒီနေ့ကို၅ချိန်ထုတ်လွှင့်ပေးနေပါတယ်။မြန်မာစံတော်ချိန်မနေ့ပိုင်း၆နာရီကနေ9နာရီအထိလိုင်းဒိုမီတာ32 40 48အပြင်ဒုတိယနာရီဘက်မှာလိုင်းလက်မီတာ190မှာပါနားဆင်နိုင်ပြီးဒီအစီအစဉ်ကိုမနေ့7နာရီကနေ9နာရီအတွင်းပြန်လည်ထုတ်လွှင့်ပေးနေပါတယ်။ညနေခင်းအစောပိုင်း6နာရီခွဲကနေ9နာရီအထိအစီအစဉ်ကိုတော့လိုင်းဒို16 19နဲ့25မီတာတွေမှာထုတ်လွှင့်ပေးနေပါတယ်။ညပိုင်း9နာရီကနေ10နာရီအထိအစီအစဉ်ကိုတော့လိုင်းဒို19 25 32နဲ့စနေတနင်္ဂနွေမှာလိုင်းလက်မီတာ190ကပါထမ်းယူနားဆင်နိုင်ပါတယ်။ဒီည9နာရီအစီအစဉ်ပြပချင်းည10နာရီမှာလိုင်းဒိုမီတာ25 32နဲ့လိုင်းလက်မီတာ190ကနေပြန်လည်ပြီးထုတ်လွှင့်ပေးနေပါတယ်။VOA မြန်မာပိုင်းအစီအစဉ်တွေနဲ့အတန်လွင့်မီတာ kilohertz အသေးစိတ်ကိုအင်တာနက်စာမျက်နှာ burmese.voanews.com မှာကြည့်ရှုနိုင်ပါတယ်ခင်ဗျာ
မင်္ဂလာမနက်ခင်ဗျာရှင်အခုမြန်မာစံတော်ချိန်မနေ့6နာရီခွဲရှိပါပြီတောဒရှင်တို့ကနားဆင်နေရတာကတော့ VOA မြန်မာပိုင်းအစီအစဉ်ရဲ့ကြာတာပရီးနေ့မနေ့ခင်းထုတ်လွှင့်ချက်တွေပဲဖြစ်ပါတယ်လိုင်းဒိုမီတာ24 40 51တို့အပြင်လိုင်းလက်မီတာ190ကနေပြီးတော့တိုးချဲ့ထုတ်လွှင့်ပေးနေပါတယ်။အခုဒုတိယပိုင်းနိုင်ရွယ်အစီအစဉ်မှာတော့ကမ္ဘာသတင်းမီဒီယာတွေပေါ်ကမြန်မာနိုင်ငံအကြောင်းကောက်နှုတ်တင်ပြချက်အင်္ဂလိပ်စာသင်ခန်းစာမြမအရေးသုံးသက်ချက်အစီအစဉ်တွေနဲ့အတူ
စင်ဒိုကလေးအတွင်းမှာလောကကြီးအတွက်တော်လည်းကောင်းလူ့ဖွဲ့စည်းအတွက်တော်လည်းကောင်းဘာကိုကိုကိုအတွက်တော်လည်းကောင်းဘာလို့လှုပ်ဆောင်ခဲ့ကြမလဲဆိုတာမျိုးကိုကျွန်တော်စဉ်းစားမိတာလေ
ကဗျာဆရာမင်းထက်မောင်ပါကိုယုံကြည်ပါတလေဆိုရကိုသူယုံကြည်ရခဏမှနားဆင်ရပါမယ်အခုအရင်ဆုံးတော့ကမ္ဘာသတင်းမီဒီယာတွေတဲကမြန်မာနိုင်ငံအကြောင်းကောက်နှုတ်ချက်တွေကိုမူရင်းအပေါ်မပြဲဥကြောစန်တာနဲ့ကိုရဲမင်းထွန်းတို့ကတင်ပြပေးထားပါတယ်ရှင
်ပြဿနာတက်နေတဲ့မြစ်ဆုံစီမံကိန်းကိုအဆင်းလျှော့ပြီးဆက်လုပ်ရမှာတပါမြန်မာနိုင်ငံတရုတ်အဖို့ရွေးစရာလမ်းစီဆွဲကောင်းစင်နဲ့ဇူဂျန်ဟွေရဲဆောင်မကို South China Morning Post သတင်းစာမှာဖတ်ရပါတယ်ဧပြီလနောက်ပိုင်းမှာ BRI လို့ခေါ်တဲ့ကပတ်လန်စီမံကိန်းနိုင်ငံတကာဒုတိယစီဝေးပဲဘီဂျင်းမှာဒေါန်ဆန်းစုကြည်သွားတတ်တဲ့အခါနိုင်ငံပူးပေါင်းဆောင်ရွက်သဘောတူညီချက်သုံးချက်ကိုလက်မှတ်ရေးထိုးပြီးအကျူတူကိစ္စအများအပြားကိုဆွေးနွေးခဲ့ကြပါသတည်းဒါပေမဲ့မြစ်ဆုံကိစ္စအတွက်သဘောတူညီမှုမရရှိနိုင်ခဲ့ဘူး2017ကတည်းကရှစ်ဆက်မတူဖြစ်နေခဲ့တဲ့မြစ်ဆုံစီမံကိန်းကိုမြန်မာလူထုကစိုးရိမ်နေကြပေမဲ့မကြခင်ပြန်ဆဖို့ရှိနေပါပြီလို့ရေးထားပါတယ်ကပလန်စီမံကိန်းစီဝဲမစခင်ရသက်တပတ်များစွာကတည်းကကချင်လူလူ1000လောက်မြကြီးနားမှာဆန္ဒပြခဲ့ကြပြီးတဘာဝပဝန်ကျင်ပညာရှင်တွေထိန်းသိမ်းရေးသမားတွေစာရေးဆရာတွေကမြစ်ဆုံစီမံကိန်းဆက်ညီရေးကော်မတီတက်ကိုလည်းဖွဲ့စည်းခဲ့ကြပါတယ်တဲ့။ဒေါန်ဆန်းစုကြည်ကမြစ်ဆုံစီမံကိန်းဟာနိုင်ငံကုန်သိက္ခာနဲ့ဆက်ဆက်နေတယ်လို့ပူတာအိုနမ်ထွန်ရေအားလျက်စစ်စီမံကိန်းဖွင့်ပွဲမှာပြောကြားခဲ့ပြီးကလေးမျိုးလူလူနဲ့တွေ့ဆုံတဲ့အခါမှာလက်ရှိအစိုးရဟာအရင်အစိုးရရဲ့စီမံကိန်းကိုဖျက်သိမ်းလို့မရဘူးလို့ဆိုခဲ့ပါတယ်။နောက်တစ်ခါပြည်ပကိုးလူလူနဲ့တွေ့ဆုံတဲ့အခါမှာလည်းနိုင်ငံရေးလူမှုရေးစီးပွားရေးအရာကြည့်ပြီးတော့ဒီကိစ္စကိုဆုံးဖြတ်လိုက်မယ်လို့ပြောခဲ့ပါသေးတယ်။တကယ်တမ်းတော့မြစ်ဆုံရဲ့အဓိကပြဿနာဟာသဘာဝပတ်ဝန်းကျင်ရေးမဟုတ်ဘဲနဲ့နိုင်ငံရေးသာဖြစ်တယ်လို့ဆိုထားပါတယ်။မြစ်ဆုံစန့်ကျင်ရေးလှုပ်ရှားမှုရဲ့အထွတ်အထိပ်ဟာ2010 September 30ရက်နေ့မှာထူးစင်ကသမရဦးသိန်းစင်ကဒီစီမံကိန်းကိုရပ်ဆိုင်ဖို့ဆုံးဖြတ်ခဲ့တဲ့နေ့ဖြစ်ပါတယ်။ဒါဟာမြန်မာနိုင်ငံရဲ့အသွင်ကူးပြောင်းမှုစတင်ချိန်ဖြစ်သလိုအဖိနှိတ်ခံမြန်မာပြည်သူတွေဖို့ဒီမိုကရေစီအသွင်ကူးပြောင်းရေးသင်္ကေတတရလည်းဖြစ်လာခဲ့ပါတယ်။မြစ်ဆုံစီမံကိန်းကိုဆန့်ကျင်ခြင်းသည်မြန်မာအမျိုးသားရဲ့အကျိုးစီးပွားကိုကာကွယ်ခြင်းဆိုတဲ့သဘောမျိုးဖြစ်ပြီးကြပြဆရာတွေ၊စာရေးဆရာတွေအပါအဝင်အလုံးကဟောပြောလှုံ့ဆော်ခဲ့ကြတဲ့အတွက်ရာဝတီမြစ်ဟာမြမအမျိုးသားရေးအချုပ်အခြာအနေနဲ့ဒန်းတူသတ်မှတ်ခြင်းခံလာခဲ့ရပါတယ်လို့យေတာထားပါတယ်။2019မှာတော့ရိုဟင်ဂျာပြဿနာဖြစ်ပြီးမြမအမျိုးသားရေးစီးတဲ့ဟာပုံမှုအချိန်မြင့်တက်လာခဲ့ပါတယ်တဲ့။မြစ်ဆုံဆန့်ကျင်ရေးဟာလည်းပဲဒီနေ့အထိဆက်လက်ရှိနေခဲ့ပါတယ်။မြစ်ဆုံဆန့်ကျင်တဲ့ပညာရလူနည်းစုကမီဒီယာတွေကတဆင့်ဒေသခံလူအသိုင်းအဝိုင်းအပေါ်အကျိုးသက်ရောက်စေခဲ့ပါတယ်။2018မှာ NLD အစိုးရရဲ့မြစ်ဆုံဗဟာဗျူဟာမပြတ်သားသေးပါဘူး။ဒီမြစ်ဆုံစီမံကိန်းပြန်လည်သုံးသပ်ရေးကော်မရှင်တရက်ကိုဖွဲ့စည်းခဲ့ပေမဲ့သူတို့ကဘလို့တင်ပြလာတယ်ဆိုတာကိုအစိုးရကချမပြခဲ့ပါဘူး။သို့တော်လည်းပဲရိုဟင်ဂျာပြဿနာကြောင့်နိုင်ငံတကာဖိအားတွေကြီးထွက်လာတာအနောက်နိုင်ငံတွေကစီးပွားရေးတန်ခတ်ဖို့လှုပ်လာတဲ့အတွက် NLD အစိုးရဟာတရုတ်တို့ဥဆောင်တဲ့ ခပလန်းစီမံကိန်းမှာပါဝင်ဖို့ဆုံးဖြတ်လိုက်တာဖြစ်ပါတယ်တဲ့။ဒေါန်ဆန်းစုကြည်ဟာလူတို့ရဲ့စိတ်လှုပ်ရှားမှုအတိုင်းလိုက်လုပ်ပေးတတ်တဲ့ populist ခေါင်းဆောင်တစ်ယောက်မဟုတ်ဘူးဆိုတာသိကြပါတယ်။သို့တော်လည်းပဲ2020ပြည့်ရွေးကောက်ပွဲကနှီးလာတဲ့အတွက်မက်ဆန်ဒါရှင်ကြီးအထူးသဖြင့်တိုင်းရင်းသားလူတို့ရဲ့သဘောထားကိုစဉ်းစားလိုက်ရမှာဖြစ်ပါတယ်။ဆိုတော့အစိုးရအနေနဲ့မြစ်ဆုံကြောင့်ရနိုင်တဲ့အကျိုးနဲ့အမျက်ကိုချင့်ချိန်ရတော့မှာပါတဲ့။ယင်းနှင်းမြုံနှံမှုဝန်ကြီးဦးဆောင်ထွန်းကမြစ်ဆုံအစားတခြားနေရာတွေမှာရေကာတာအစည်းအစားလေးတွေလုပ်နိုင်တယ်လို့ပြောခဲ့သလို NLD ပြောခွင့်ရပုဂ္ဂိုလ်ဒေါက်တာမျိုးညွန်ကလည်းရေကာတာအကြီးတစ်ခုတည်ဆောက်မဲ့အစားအစည်းအစားလေးတွေတည်ဆောက်လို့ပုံပြီးအကျိုးရှိမယ်လို့ပြောခဲ့ပါတယ်တဲ့။ဆိုတော့ဒီမြစ်ဆုံရေကာတာကိုနေရာရွှေ့ပြီးပမာဏလျှော့လို့ဖို့ဖြစ်နိုင်ခြင်းအများကြီးရှိနေပါတယ်လို့ရေးထားပါတယ်။တရုတ်ရဲ့ကြောက်ဖြူရင်နဲ့စိတ်ကံစီမံကိန်းနဲ့ပတ်သက်လို့လည်းပဲပမာဏလျှော့တဲ့အစဉ်လာကရှိခဲ့ပြီးဖြစ်တယ်လို့ရေးသားထားပါတယ်ခင်ဗျာ။ဆောင်းပါရှင်ဟာစင်ကာပူနန်ယန်နည်းပညာတက္ကသိုလ်ကတရုတ်ရဲ့အကြီးတန်းသုရသီတူဖြစ်ပါတယ်ခင်ဗျာ
။ဆက်လက်ပြီးမေလ၂ရက်နေ့ The Nation သတင်းစာမှာဖော်ပြထားတဲ့ဥရောပသမဂ္ဂရဲ့မြန်မာနိုင်ငံအပေါ်ပိတ်ဆို့အရေးယူမှုကိုအာဆီယံအဖွဲ့အနေနဲ့ထောက်ခံတင်တယ်ဆိုတဲ့ကောင်းစင်ပါဆောင်းပါကိုကောက်နှုတ်တင်ပြလိုပါတယ်။ပြည်ကတဲ့တင်လာနေကဥရောပသမဂ္ဂကမြန်မာနိုင်ငံပေါ်လက်နက်ရောင်းချမှုပိတ်ဆို့မှုနဲ့အတူရိုဟင်ဂျာမွတ်စလင်တွေအပေါ်ကျူးလွန်တဲ့တန်တရားရှိသူအစ်မြင့်အရာရှိတွေအပေါ်ပိတ်ဆို့အရေးယူထားတာတွေကိုအထက်မှတက်တန်းတွေ့လိုက်ကြောင်းအစချီရေးသားထားပါတယ်။ဥရောပသမဂ္ဂ EU ကဒီပိတ်ဆို့မှုဟာပြည်တွင်းဖိနှိပ်မှုတွေမှာအသုံးပြုနိုင်ခြင်းရှိမဲ့လက်နက်နဲ့ပစ္စည်းကိရိယာတွေတင်ပို့မှုကိုပိတ်ပင်တာလို့ကြေညာခဲ့ပါတယ်။ဒီပိတ်ပင်မှုကြောင့် EU နဲ့မြန်မာစီးရေးပူးပေါင်းဆောင်ရွက်နေမှုပိတ်ပင်ထားတာတွေမြန်မာအစ်မြင့်အရာရှိ14ဦးပေါ်ပိတ်ဆို့အရေးယူထားတာတွေဆက်လက်တည်ရှိနေလိမ့်မယ်လို့ဖော်ပြထားပါတယ်။မြန်မာအစိုးရကမွတ်စလင်လူနည်းစုနဲ့တခြားတိုင်းရင်းသားတွေပေါ်ဖိနှိပ်သက်ဖတ်မှုတွေအဆုံးသတ်ဖို့အတိတ်ပဲပြေးသွားတဲ့အရေးယူဆောင်ရွက်ချက်တွေလှုပ်လာတဲ့အထိဒီပိတ်ဆို့မှုတွေကိုဆက်လက်ထားရှိမယ်လို့လည်းဖော်ပြထားပါတယ်။ရိုဟင်ဂျာ9သိန်းခွဲလောက်2019ဩဂုတ်လကဘင်္ဂလားဒေ့ရှ်နယ်စပ်ကိုဖျက်ချော်ထွက်ပြေးခဲ့ရပြီးဒီသတင်းတွေကိုထုတ်ပေါ်ရေးသားဖို့ကြိုးစားတဲ့ writer သတင်းထောက်နှစ်ဦးကိုလည်းအစိုးရကအရေးယူခဲ့ကြောင်းဒေါက်ဆန်းစုကြည်ကဒီကိစ္စတွေမှာဝင်ရောက်အကာအကွယ်ပေးလိမ့်မယ်ဆိုတဲ့မျှော်လင့်ချက်တွေရှိခဲ့ပေမဲ့ဝင်ရောက်စပ်ဖို့ညှဉ်းဆန်းခဲ့ပြီးမြန်မာနိုင်ငံရဲ့တရားမျှတမှုနဲ့ဒီမိုကရေစီရဲ့မျှော်လင့်ချက်ရောင်ကြီးအမျိုးသမီးဆိုတဲ့သူ့ရဲ့ကုန်သိကကိုညှိုးနှွမ်းစေခဲ့တယ်လို့ဖော်ပြထားပါတယ်။တစ်ချိန်တည်းမှာပဲအနောက်နိုင်ငံတွေရဲ့ပိတ်ဆို့အရေးယူမှုအားလည်းအကန့်အသတ်တွေရှိနေခဲ့တယ်လို့ဆိုပါတယ်။ဆီလနဲ့ပစ္စည်းအများစုကိုတရုတ်နဲ့ရုရှားနိုင်ငံတွေကဝယ်ယူနေတာဖြစ်လို့ EU ရဲ့လက်နက်ရောင်းချမှုပိတ်ပင်ထားမှုဟာမြန်မာနိုင်ငံပေါ်အကျိုးသက်ရောက်မှုရှိမှာမဟုတ်ဘူးလို့မြန်မာစစ်တပ်ရဲ့ PO ဆိုခွင့်ရှိသူပြောတာကိုကိုးကားပြီးတရုတ်နဲ့ရုရှားနိုင်ငံဟာဆယ်စုနှစ်များစွာဖိနှိပ်ချုပ်ကြဲအုပ်ချုပ်ခဲ့တဲ့မြန်မာအစိုးရကိုအားပေးခဲ့ပြီးနိုင်ငံတကာတိုက်ဝန်းရဲ့အရေးယူမှုတွေကအားနည်းအောင်လှုပ်ဆောင်ခဲ့တယ်လို့ဖော်ပြထားပါတယ်။တစ်ချိန်တည်းမှာပဲထိုင်းနိုင်ငံနဲ့မြန်မာနိုင်ငံတို့ဆက်ဆံရေးတိုးတက်နေပြီးမဲ့ထိုင်းနိုင်ငံအနေနဲ့သူ့ရဲ့အင်ဒီဂျင်နိုင်ငံနဲ့ပတ်သက်ပြီးစိုးရိမ်မှုတွေရှိနေတယ်လို့ဆိုပါတယ်။ထိုင်းနိုင်ငံနဲ့ရောင်းရင်းအာဆီယံနိုင်ငံတွေကမဆွတ်ဖက်ရေးမှုကိုကင်ဆယ်ထားတာကြောင့်ထိုင်းနိုင်ငံအနေနဲ့မြန်မာနိုင်ငံရဲ့လူမျိုးတုံးတပ်ဖြတ်မှုဥတည်နေမှုကိုမတားဆီးနိုင်ခဲ့ပါဘူး။အာဆီယံအနေနဲ့မြန်မာစစ်တပ်လှုပ်ချင်တိုင်းလှုပ်နိုင်တဲ့အခြေအနေကိုဘလောက်ကြာကြာဆက်ထောက်ခံအားပေးနိုင်မလဲဆိုတာကိုတော့စောင့်ကြည့်ရမှာပါ။ EU ကထပ်ပြီးတက်တန်းတိုးလိုက်တဲ့ဒီလိုပိတ်ဆို့အရေးမျိုးမှုမျိုးဟာတခြားနိုင်ငံတကာအတိုင်းအဝိုင်းအဖွဲ့ဝင်နိုင်ငံတွေကထောက်ခံမယ်ဆိုရင်ပိုထိရောက်နိုင်ပေမဲ့အာဆီယံရဲ့မဆွတ်ဖက်ရေးမူဝါဒဟာထောင်ပေါင်းများစွာသောရိုဟင်ဂျာနဲ့တခြားလူနည်းစုတွေရဲ့အသေးအပြောင်းနဲ့ဒုက္ခခံစားမှုတွေအတွက်စိုးစင်းများစဉ်းစားပေးဟန်မရှိဘူးလို့ရေးသားဖော်ပြထားပါတယ်ခင်ဗျာ။
ရှင်များရှင်တမရောကစစ်တိုင်းငါကူမှာတစ်ဖက်သက်အပြစ်ခတ်ရက်ဆဲထားတာကိုနောက်ထပ်နှစ်လတသန်းတိုးဖို့ကြီးညာလိုက်ပါတယ်လေးလာကြအပြစ်ခတ်ရက်ဆဲထားချိန်မှာရင်းချမ်းရေးအတွက်ဆွေးနွေးမှုတွေရှိခဲ့သလိုနောက်ထပ်ဆွေးနွေးဖို့တောင်းဆိုချက်တွေကြောင်းတသန်းတိုးဖို့ဆုံးဖြတ်လိုက်တာဖြစ်ကြောင်းလဲကာကွယ်ရေးဦးစီးချုပ်ယုံထုတ်ပြန်ချက်ကဖော်ပြပါတယ်ပြစ်ခဲ့တဲ့လေးလာကြအပြစ်ရက်ချိန်မှာရင်းချမ်းရေးလုပ်ငန်းစဉ်တွေဘလောက်အထိခရီးပောက်ခဲ့ပါသလဲနောက်ထပ်နှစ်လတာတသန်းကနေဘာတွေများမျှော်လင့်နိုင်မလဲဆိုတာတွေကို VOA ရဲ့စနေနေ့ညတိုင်းလေးလိုက်အစီအစဉ်မှာဆွေးနွေးကြရအောင်ပါ။ပါဝင်ဆွေးနွေးမေးမြန်းလိုသူတွေအနေနဲ့ VOA ရဲ့ဖုန်းနံပါတ် 0923923555လေးကိုခေါ်ယူပြီးဆက်သွယ်ရမယ့်တယ်လီဖုန်းနံပါတ်ကိုကြိုတင်ပေးပို့ထားနိုင်ပါတယ်။ကိုယ်တိုင်မပါဝင်နိုင်သူတွေအနေနဲ့လည်း email နံပါတ်ဖြစ်ဖြစ်အသံ file နံပါတ်ဖြစ်ဖြစ် VOA ရဲ့ email လိပ်စာ burmese@voanews.com ကိုကြိုတင်ပေးပို့ထားနိုင်တယ်လို့ VOA ရဲ့ Facebook စာမျက်နှာမှာလည်းမှတ်ချက်တွေကြိုတင်ရေးသားပေးပို့ထားနိုင်ပါတယ်။စနေနေ့ညတိုင်းလေးလိုက်အစီအစဉ်ကကြိုဆိုပါရစေ
။စနေညတိုင်းလေးလိုက်အစီအစဉ်မှာပါဝင်ဆွေးနွေးကြဖို့ထပ်မံဖိတ်ခေါ်ရင်းနဲ့အခုမနေ့ခင်းတိုင်းနားဆင်နေကြ American Indian 3 English သင်ခန်းစာရီကိုဒေါ်လှလာတန်းကစီစဉ်တင်ဆက်ပေးပါရစေ
။
တွေ့တင်ပြမယ့် idiom အသုံးကတော့
beating a dead horse
ဆိုတာပဲဖြစ်ပါတယ်စာလုံးပေါင်းက b e a t i n g beating ကရိုက်တာနှက်တာ a d e a d dead theta h o r s e horse ကမြင်းဆိုတော့စကားပိုက်တစ်ခုလုံးရဲ့လုံးကောက်ဒီပဲကတော့သေနေတဲ့မြင်းကိုရိုက်တဲ့သဘောပါခိုင်းကျင်လို့သေနေတဲ့မြင်းကိုရိုက်နှက်တယ်ဆိုရင်ရိုက်တဲ့လူသားလက်နာမယ်သေးနေတဲ့မြင်းကတော့ပြန်အသက်ရှင်လာမှာမဟုတ်တဲ့သဘောဖြစ်လို့အကျိုးမရှိတဲ့သဘောကိုဆက်လုပ်လို့ရှိရင်ဘာမှကိုယ့်အတွက်ရလတ်မဖြစ်ထွန်းတာကိုဆိုလိုတာဖြစ်ပါတယ်။ကျမတို့မြန်မာမှာလဲကျွဲပါဆောင်းတီးသဲတဲ့ရေသွန်းဆိုတဲ့စကားမျိုးလို့ပေါ့။အကျိုးမရှိမဲ့ဟာမျိုးမျောလင့်ကျဲကင်းတဲ့ဟာမျိုးမှာခေါင်းမာပြီးဘာပဲပြောပြောဘာပဲလုပ်လို့ဘသူကပြောပြောတုတ်တုံမှမလှုပ်ပဲအချိန်ကုန်ခံလေးကုန်ခံပြီးလုံနေတဲ့အလုပ်မျိုးကိုဆိုလိုတာဖြစ်ပါတယ်။ဒီသုံးနဲ့ပတ်သက်လို့ George Group ပြီးတဲ့ဥမာကိုနားဆင်ကြည့်ကြရအောင်
။ You're beating a dead horse by telling him to quit drinking. He'd rather die than stop drinking.
သူကိုအရက်ဖြတ်ဖို့ခင်ဗျားပြောနေတာလေကုံယုံပါပဲဗျာ။အချီနီးပါ။သူကအသက်သားအသေးခံသွားမယ်အရက်ဖြတ်မယ်လူစားမျိုးမဟုတ်ဘူးဗျာလို့အဓိပ္ပာယ်ရပါတယ်။ဥမာကိုနောက်တစ်ခေါက်နားဆင်ကြည့်ကြရအောင်။
You're beating a dead horse by telling him to quit drinking. He'd rather die than stop drinking.
ညလုံးကြမရှိဘူးဆိုတာကိုသိရနဲ့လေကုန်ခံအပင်ပန်းခံပြောနေတယ်လုံနေတယ်ဆိုရင်ဘယ်လိုပြောမလဲ?
Beating a dead horse.
လို့ပြောလို့ရပါတယ်။အဲ့ဒါကတော့ဒီနေ့မိနစ်တွေတင်ပြခဲ့တဲ့ idiom အသုံးပဲဖြစ်ပါတယ
်။ဒေါ်လာလာတန်စီစဉ်တင်ဆက်ပေးထားတာပါရှင်။အခုဆက်ပြီးတော့ဥကျော်စံတာရဲ့မြန်မာရေးသုံးသပ်ချက်ကိုနှาศင်ရပါမယ်။မြောက်ပိုင်းမဟာမိတ်လေးဘွဲ့နဲ့အမျိုးသားပြည်လဲတင်းမြဲရေးနဲ့ငင်းငင်းအဖွဲ့ NRPC တို့ဆွေးနွေးပွဲကတိကျတဲ့သဘောတူညီချက်တစုံတရာမကြားရပေမဲ့အပြန်အလှန်တင်ပြချက်တွေကိုရယူပြီးရှေ့ဆက်ဆွေးနွေးဖို့အစီအစဉ်ရှိတယ်လို့သိရပါတယ်။တစ်ဖက်သက်ကြီးညာထားတဲ့အပြစ်ခတ်ရဆဲရေးကိုလည်းတက်မလို့ဘက်ကတက်တန်းတိုးလိုက်ပါတယ်။ဒီတစ်ချိန်ဆွေးနွေးမှုဟာငင်းငင်းမျှော်လင့်ချက်အတွက်လမ်းစာဖြစ်လာနိုင်ပါသလား။ VOA ရန်ကုန်အခြေစိုက်သတင်းတောက်ကိုမိုးစုံနဲ့ဥကျော်စံတာတို့ဆွေးနွေးသုံးသပ်တင်ပြထားပါတယ်ရှင်။
ကိုမကြောက်မြာကျွန်တော်ဒီနေ့ဆွေးနွေးခြင်းရဲ့အကြောင်းအရာကတော့မြောက်ပိုင်းအဖွဲ့တွေလို့ပြောတဲ့ KIA, Gugan, Town Blown, AA ရခိုင်စားတဲ့အဖွဲ့တွေနဲ့ညီညာရေးအလားအလာကိုနည်းနည်းနဲ့ဆိုင်ဆိုင်လေးမေ့ကြပါတယ်။ပထမဆုံးကတော့အခုပြီးဆုံးသွားပြီဖြစ်တဲ့ဒီ၄ဘွဲ့နဲ့ NRPC လို့ခေါ်တဲ့အမျိုးသားပြည်နယ်သစ်မြိုင်နဲ့ညီညာရေးအဖွဲ့ကဆွေးနွေးတဲ့ကိစ္စအဲ့ဟာရဲ့အလားအလာပလွန်ချုံပြီးတော့နည်းပြောပြပါတာဟာဘလောက်အလားအလာကောင်းနဲ့ပြီးဆုံးသွားတယ်လို့ပြောနိုင်ကြခင်ဗျာ။
ဟုတ်ကဲ့ဟောဒီကနေ့ပေါ့လေသူတို့ဆွေးနွေးပွဲနဲ့ပတ်သက်ပြီးတော့ကျွန်တော်တို့ဒီတယ်လီဖုန်းနဲ့ဆင်ဆက်တဲ့မိန်းမတဲ့အခါမှာဒီဆွေးနွေးပွဲကအရင်တော့ဆိုရင်တော့ဒီဟောပေါ့လေအစိုးရဘက်ကတောင်းဆိုတာက deed of commitment လို့ခေါ်တဲ့ဟောပေါ့ NCA ကိုပေါဝင်လက်မှတ်ရေးထိုးဖို့အတွက်ကိုဒီ Greek code ပြုတဲ့ဟာမျိုးကိုအစိုးရဘက်ကတောင်းဆိုတယ်ပေါ့လေဒီတိုင်းသားလက်မှတ်ကန်တဲ့ဒီဘက်ကတော့ဟောပေါ့ bilateral ပေါ့သူတို့မှာကအစိုးရနဲ့နှုတ်ဆက်တဲ့သဘောတူထားတဲ့ ESA ကြောင့်မျိုးရှိသေးဘူး။အရင်တစ်ခါအခွင့်အရေးတွေမှာအဲ့ဒါပြီးတော့မှ NCO ကိုသွားတယ်ပေါ့လေ။အဲ့ဒီအနေအထားမျိုးဆိုတော့သူကဒီ NCO မသွားခင်မှာ bilateral နဲ့ ESA ကြောင့်လက်မှတ်ထိုးမယ်ဆိုတဲ့အမျိုးကိုပြင်ပန်းကြတယ်ပေါ့အရင်ဆွေးနွေးပွဲတွေမှာ။ဒီတိုင်းနဲ့ဆိုတော့ဒီကနေ့ဆွေးနွေးပွဲမှာကျွန်တော်တို့မင်းမြန်းစီကြောက်ဆိုရင်တော့အစိုးရဘက်ကလည်းဒီ bilateral နဲ့ပတ်သက်ပြီးတော့ပြင်ပန်းကြတဲ့ပြန်လည်ဆွေးနွေးလာတဲ့ဟာမျိုးပေါ့လေ။ဒီဟာကိုလိုက်ပြီးပြောလာတဲ့ဟာမျိုးရှိတယ်ဆိုတာမျိုးသူပြောပါတယ်ပြောရဲဆိုသူတို့ဘက်ကတော့ဒီပုံမှာတော့အလားအလာကောင်းတယ်လို့ညင်ကြပါတယ်ဗျာဒီ CIO ဘက်ကတော့ပြည်ပြတဲ့အခြေအနေလကရေကအစိုးရဘက်ကတင်ပြထားတယ်အစိုးရချက်ဒီအပြည့်ချက်ကိစ္စနဲ့ပတ်သက်ပြီးတော့တင်ပြတယ်တင်ပြပြီးဒီကအဲ့ချက်ဒီဆွေးနွေးရဆိုတော့အလားအလာကတော့ဒီအရင်ကတည်းဆိုလို့စာလို့ရှိရင်အခုကတော့နှစ်ဖက်ကြားထဲမှာအပြန်အလှန်ညီနိုင်လို့ရလာတဲ့အနေအထားတစ်ခုကိုရောက်လာပြီဆိုတော့ပြောပါတယ်ခင်ဗျာ
အဲ့ NCA နဲ့ bilateral ဘာကွာတယ်လဲအနှစ်သာရအဖြစ်ကိုမစားနှစ်ခုလုံးကအပြစ်ခတ်ရဆဲဖို့ကိစ္စကိုဆွေးနွေးကြရပဲထင်ပါတယ်ဘာအများခြားနားမှုရှိလို့တစ်ဖက်က NCA ကိုလူလိုက်ပြီးတော့ကျန်တစ်ဖက်က bilateral ကိုလူလာခဲ့ရတာလဲခင်ဗျာ
ဟုတ်ကဲ့အဓိကကတော့ဆရာဒီကျွန်တော်တို့ဒီမြောက်ပိုင်းမဟာမိတ်အဖွဲ့တွေနဲ့ဒီ FPNCC လို့ခေါ်တဲ့ဒီတရုတ်မြန်မာနယ်စပ်ကအဖွဲ့ခွန်အဖွဲ့ပေါ့လေသူတို့တောင်းဆိုထားတာတော့ NCA ပြင်ပကနေသူတို့ကသွားကျင်တဲ့သဘောထားမျိုးကိုသူတို့ကတောင်းဆိုထားပါတယ်တောင်းဆိုထားတော့သူတို့ကဒီ NCA ထဲမှာ
ချမှတ်ထားတဲ့အချက်တွေကိုလည်းသူတို့ကပြုပြင်ကျင်တဲ့အနေအထားသူတို့လက်မခံနိုင်တဲ့အနေအထားရှိရဆိုတာမျိုးတွေကိုအစိုးရပြောတာရှိရပေါ့လေရှိရဆိုတာသူတို့ကတော်တော်စင်မှာဒီ pilot trail ဆိုတဲ့အပြစ်ခတ်ရစေးရေးကိုအရင်သွားမယ်သွားပြီးတော့မှဒီ SCA နဲ့ပတ်သက်ပြီးတော့မှသူတို့လိုချင်တဲ့ချက်တွေကိုအချိန်တစ်ခုယူပြီးတော့ဒီတိုင်းဆွေးနွေးမယ်ဆွေးနွေးပြီးမှသွားမယ်ဆိုတဲ့သဘောထားမျိုးလို့သိရပါတယ်ပြီးရတော့အဲ့ဒီအချိန်ကြီးကြောင့်သူတို့က SCA ကိုတိုက်ရိုက်မသွားဘဲနဲ့ကျွန်တော်တို့ pilot trail ကိုအရင်သွားမယ်အပြစ်ခတ်ရစေးရေးကိုအရင်လုပ်မယ်လုပ်ပြီးတော့မှဒီ SCA နဲ့ပတ်သက်တဲ့ဟာတွေမှာသူတို့ရဲ့လိုလားချက်တွေကိုညှိနှိုင်းပြီးတော့မှ SCA ကိုလက်မှတ်ထိုးမယ်ဆိုတဲ့သဘောထားမျိုးသိရပါတယ်အဲ့ဒီအနေအထားကြောင့်မို့အခုကဒီနှစ်ပတ်က NCE လက်မှတ်ရေးထိုးဖို့ကိစ္စနဲ့ဒီ bilateral ကိုစတင်ဖို့ဆိုတဲ့ဟာကိုညှိနှိုင်းနေဆိုတာကျွန်တော်သိရပါတယ်ဗျာ
ဟုတ်ကဲ့ဆိုတော့အခုဆွေးနွေးပွဲမှာအစိုးရဘက်က bilateral လည်းပဲလက်ခံစဉ်းစားမယ်ဆိုတဲ့သဘောမျိုးပြသလာတယ်ဆိုတော့အစိုးရဘက်ကသဘောထားနည်းနည်းပါးပါးပြောပြောင်းလာတယ်လို့မှတ်ယူရမလားခင်ဗျာ
ဟုတ်ကဲ့ကျွန်တော်တို့အမြင်ကတော့ဒီကနေ့မိ мян ထားတဲ့အချက်တွေရဆိုရင်တော့နှစ်ဖက်စလုံးကဒါအပြည့်သဘောဆောင်လာတယ်။နောက်ဆွေးနွေးပွဲတွေအတွက်အလားအလာကောင်းတယ်ဆိုတော့အမြင်မျိုးတွေရှိနေပါတယ်။ရှိနေပါတယ်ဆိုတော့လောလောဆယ်မှာအခြေကတော့ကျွန်တော်တို့ဒီသိထားတာတော့ဒီကိန်းသားလက်နက်ကိုင်းတွေဖွဲ့ဒီဘက်ကကျင်ပြလာတဲ့အပြည့်အရင်းနဲ့ပတ်သက်တဲ့အစိုးရချက်တွေကိုဒီ NRPC ကပြန်ယူလာတော့အဲ့အတက်မတော့အစိုးရနဲ့ပြန်ညှိနှိုင်းမှုရှိမယ်။နောက်ဒီ KI ကိုတင်ပြလာတဲ့အချက်တွေမှာလည်းအစိုးရဘက်ကလူလာလာတွေကိုဒါတောင်းဆိုလိုက်တဲ့ဟာတွေရှိတယ်။အဲ့ဒီဟာကိုလည်း KI ဘက်ကသူတို့ဘဟုမှပြန်လဲတင်ပြပြီးတော့မှအဲ့ဒီဟာတွေကိုပြန်လဲဆွေးနွေးပြီးမှညှိနှိုင်းမယ်ဆိုတာမျိုးပြီးရပါတယ်ဗျာ။အဲ့ဒါဆိုဒီအစိုးရဘက်ကရောဒီကိန်းလာနဲ့ကိန်းဒီဘက်ကရောဒီကနေ့ဆွေးနွေးပွဲပေါ်မှာအပြည့်အစုံဆောင်နေဆိုရဲအယူဆမျိုးတွေတွေ့ရပါတယ်ဗ
ျဟုတ်ကဲ့နောက်တစ်ခုဒီညမှာမေးချင်တာကတော့အခု၄ဖွဲ့နဲ့တွေ့တဲ့အထက်မှာကချင်းရဲ့ကုကန်ရဲ့တောင်ပလောင်ရဲ့သူတို့ကတော့သူတို့လက်နက်ကိန်းတပ်ဖွဲ့တွေဟာသူတို့ရဲ့နယ်မြေအတွင်းမှာရှိနေရတယ်အဲ့ဒါကိုအေအေကလည်းပဲသူတို့ဒေသဖြစ်တဲ့ရခိုင်ပြည်နယ်အတွင်းမှာသူတို့တပ်ဖွဲ့တဆွဲနေကျင်တဲ့ဆိုတဲ့ဆန္ဒဟာတော်လေးပြင်းပြပြပြရှိနေတယ်။ဒီဟာကိုမကြာခဏပြောတာတွေ့ရပါတယ်ဆိုတော့အေးအေးနဲ့ဆွေးနွေးရတဲ့ကိစ္စမှာအဓိကအဲ့ဒါဟာအကြောင်းအရာတစ်ခုဖြစ်လိမ့်မယ်ထင်ပါတယ်။ပြည်လည်နိုင်ငံအလားအလာဘယ်လောက်ရှိမယ်ထင်ပါလဲအဲ့ဒီကိစ္စ
။ဟုတ်ကဲ့လောလောဆယ်အခြေအနေဒီမှာတော့တို့ဒီအေးအေးနဲ့ဆွေးနွေးတဲ့ကိစ္စတွေပေါ်မှာတော့ပြည်သားထုတ်ပေါ်ပြောဆိုတာတော့မရှိသေးပါဘူးဗျ။မရှိသေးဘူးဆိုရင်လည်းဒီပြီးခဲ့တဲ့ဒီ24ရက်နေရာလာကျွန်တော်တို့အေးအေးရဲ့ကျွန်တော်တို့ဒီတအန်းပလောင်ရဲ့ကိုကန့်ရဲ့ထုတ်ပြန်ထားတဲ့ထုတ်ပြန်ချက်အရာဆိုရင်တော့ဒီစစ်တိုင်းကြီး၅ခုပေါ့ရှမ်းမြောင်းနဲ့ကချင်ကစစ်တိုင်း၅ခုဒေသမှာအပြည့်ရထားပြီးတော့မှစစ်တပ်ဘက်ကနေတော့မှဒီရခိုင်ပြည်နယ်ထဲမှာထိုးစစ်တွေပြင်းပြထန်ထန်လုပ်နေတယ်ဆိုတာမျိုးသူတို့ဘက်ကပြောဆိုလာတာရှိရဲ့ပြောဆိုလာတော့သူတို့အနေနဲ့အေးအေးရဲ့အေးအေးပေါ်မှာထိုးစစ်တွေနေရတိုင်းမှုဆိုလို့ရှိရင်တော့ဒါသူတို့ဘက်ကလည်းတစုံတရာတုံ့ပြန်ဖို့ဆိုတဲ့အနေအထားမျိုးတွေသူပြောဆိုလာတဲ့အနေအထားရှိပါတယ်ဗျနောက်တစ်ချက်ကဒီကက်မရော့ဘက်ကထုတ်ပြန်ထားတဲ့အနေအထားမှာလည်းဒီ AA ပုံမှာသူတို့ကဒီ agent အဖွဲ့အနေနဲ့သတ်မှတ်ပြီးတော့မှဒီအစောပိုင်းနေမှာဆိုရင်အမြပြချေမုံကြီးလို့ပြောလို့ဒီပြောလာရဆိုတော့လောလောဆယ်ဒီ AA နဲ့ပတ်သက်လို့နှစ်ဖက်စလုံးကအလျှော်တင်လုပ်တဲ့အတန်တွေတော့မကြားရသေးဘူးခင်ဗျဒါဒီရပိုင်းတွင် AA ထုတ်ပြန်ချက်မှာလဲဒါရခိုင်ဒေသတွင်မှာဒီသူတို့ဒီဘူဒီတောင်ဒေသဒီဘက်မှာတိုက်ပွဲတွေပုံမှုပြင်းထန်လာနိုင်တယ်ဆိုတဲ့မျိုးသိပြီးချက်တွေရဆိုရင်တော့ဒီ AA နဲ့ဖြစ်နေတဲ့အခြေအနေတွေပေါ်မှာတိုက်ပွဲတွေပေါ်မှာတော့ short term အလားအလာတော့မမြင်ရသေးပါဘူးခင်ဗ
ျအခုပြီးသွားတဲ့ဆွေးနွေးပွဲကာလအတွင်းမှာလဲတိုက်ပွဲတွေကအချိန်မရောဘူးဆိုတဲ့သဘောလားဆက်လက်ပြီးတိုက်နေရတယ်ပေါ့
ဟုတ်ကဲ့ကျွန်တော်ပြရတော့ဒီတော့လောဆယ်ဒီကတော့တိုက်ပွဲတွေအရှိန်မရောဘူးဒီဘက်ကလည်းဒါဒီထုတ်ပြန်ချက်တွေမှာဆိုရင်တော့အေးဘက်ကလည်းဒီမိုင်းထောင်တာတွေရှိတယ်ပေါ့လေအေးရမျိုးတွေထုတ်ပြန်တဲ့အနေအထားတွေရဆိုရင်တော့အရှိန်ရော့တဲ့ဟာကိုတော့မတွေ့ရသေးပါဘူးခင်ဗျာ
Now body language ပေါ့လေဒီနေ့ Facebook မှာတက်လာတဲ့ပုံနဲ့မှာတော့အေးဘက်ကကူစလယ်တွေနဲ့ဒီအစိုးရဘက်ကတပ်မတော်ဘက်ကကူစလယ်တွေနဲ့အတူတူစားတောက်နေကြတာလည်းတွေ့ရပါတယ်အဲဒါကြောင့်အကပရိသတ်တို့ရှိတော့မှမှတ်ချက်ပေးကြတယ်သူတို့ကတော့အိမ်မှာဟုတ်နေကြတာပဲဘာညာဆိုပြီးတော့အဲ့ဒီဟာကိုကြည့်ရင်ရောသူတို့ရဲ့အလားအလာကောဘယ်လိုအဓိပ္ပာယ်ဖွင့်လို့ရမလဲခင်ဗျာအဲ့လိုအဓိပ္ပာယ်ကောက်ယူတာကမှန်ပါမလား
ဟုတ်ကဲ့ဒီ AA ရဲ့သတင်းစာရှင်းလင်းပွဲတွေပါတယ်ပေါ့လေကျွန်တော်တို့တက်ရောက်ကြည့်ရဲ့အချိန်ကြီးရဆိုရင်တော့ဒါသူတို့တွေရဲ့စတမန်ကြီးရရဆက်ဆံကြီးဘာညာတော့ဒီထူးထူးပြီးအားလို့ပြောမလားပေါ့ဗျာကျွန်တော်အဲ့ဒီဟာတွေမှာတော့သူတို့ကတော်တော်လေးဒီလာရောညီတွေဆက်ဆံတဲ့အနေအထားပေါ့အဲ့ဒါမျိုးတွေတွေ့ရတယ်ဆိုတော့အဲ့ဒီဟာတစ်ခုတည်းနဲ့တော့ကျွန်တော်တို့ဆုံးဖြတ်လို့ရနိုင်တဲ့အနေအထားတော့မရှိဘူးလို့မြင်ပါတယ်ဗျ
နောက်ဆုံးတစ်ခုမေးချင်တာကပြိပပယောဂပြိပပယောဂဆိုတဲ့တရုတ်ရဲ့ပံပိုးကူညီမှုလိုပဲဒီနေရာမှာသုံးသင်းနဲ့ထင်ပါတယ်အကောင့်ဘက်ကိုတွန်းပေးတယ်ဆိုရင်တော့အဲ့ဒီဟာကဘလောက်ပါမယ်ထင်ပါလဲဒီတစ်ချိန်မှာနည်းနည်းပြည်လည်နိုင်မဲ့အလားအလာရှိရဲဆိုတော့အခုညီနိုင်ဆွေးနွေးမှုမတိုင်ခင်လည်းပဲတရုတ်ကိုယ်စားလှယ်နဲ့တွေးကြတာလည်းကြားပါတယ်
တရုတ်နဲ့ပါဝင်ပတ်သက်မှုရတော့အခုဒါတော့ဆန်းစုကြည်တရုတ်ကိုသွားတဲ့ကိစ္စတော့ဒီတော့ဆန်းစုကြည်မတိုင်ခင်ကဒီတက်မော်ကာကွယ်ရေးဦးစီးချုပ်ဘုဒ္ဓမူကြီးမေအောင်လိုင်းသွားတဲ့ကိစ္စတွေရေးထားရပေါ့လေဒါတရုတ်ဘက်ကတော့ဒီငင်းချမ်းရေးကိစ္စတွေပြီးမြောက်ဖို့ကိစ္စကိုလိုလိုလားလားရှိတယ်နောက်ဒီ bed and road ဆိုတဲ့ဒီကစ်တစ်ပိုးလမ်းမကြီးစီမံကိန်းကိစ္စတွေမှာလည်းစတဲ့အကောင့်တွေပုံမဲ့အနေအထားတွေရှိလာတဲ့အပေါ်မှာကတော့တရုတ်ဘက်ကတော့ဒီငင်းချမ်းရေးကိစ္စတွေကိုတိုက်တိုက်တုံတုံလှုပ်လာတော့မယ်ဆိုတာမျိုးကိုတုံ့တက်တာရှိတယ်။ဆိုတော့ဒီနိုင်ငံလေးလာတုံ့တက်သူတွေကဒီပုံမှာတုံ့တက်ထားကြပါတယ
်။ဟုတ်ကဲ့နောက်ဆုံးကတော့နောက်တစ်ချိန်ဆွေးနွေးပွဲကတော့နောက်လာမှာလားဟလား
။ဟုတ်ကဲ့မေလဒီတတိယအထည်လောက်ကိုသူတို့ဟိုရက်အကြမ်းပြန်သတ်မှတ်ထားတဲ့ဟာမျိုးပြောပါတယ်ခင်ဗျာ
။ဟုတ်ကဲ့ဆိုတော့ဒီလူတွေဒီနေရာမှာပဲဆွေးနွေးရမှာလားအဲ့ဒါအစဉ်ပြင်းကြိုတင်ပြင်ဆင်မှုရောတစုံတရာထူးခြားတာကြမိပါလား။
အဲ့ဒီကြံတဲ့အပိုင်းတွေကတော့သူတို့ထုတ်ပြန်ထားတာမရှိသေးပါဘူး။အချိန်ဝင်အကြမ်းကြီးအနေနဲ့သတ်မှတ်ထားတဲ့ဟာမျိုးကသိရပါပြီ။နေရာတွေသတ်မှတ်တာတော့ပြောဆိုတာမရှိသေးပါဘူး။ဟုတ်
။ဆိုတော့အဲ့ဘွယ်ကြရင်တော့အလားအလာပူကောင်းလိမ့်မယ်လို့မျှော်လင့်ရတာပေါ့နော်
။ဟုတ်ကဲ့ဒီနေ့သူတို့ရဲ့သုံးသက်ချက်တွေရဆိုရင်တော့ဒီအနေထားကတော့ကျွန်တော်အရင်ဆွေးနွေးပွဲတွေလည်းကောင်းလာတယ်။ဒီအပြည့်သဘောလည်းပူဆောင်လာတဲ့အနေထားမျိုးတွေပြောလာတယ်ဆိုတော့ဒီစုံတရားဆုံးဖြတ်နိုင်တဲ့အနေအထားတစ်ခုတော့ရောက်လာနိုင်တယ်လို့ကျွန်တော်တို့ဟောခံမှန်းလို့ရပါတယ်ခင်ဗျာ
သွားရရှိမြခင်ဗျာမြန်မာနိုင်ငံရဲ့2 90ကြာပြည်တွင်းစစ်မီဟာအခုအချိန်ထိတနေရာတနေရာကိုတော်မီပမာကူးဆက်လုံကျွမ်းဆဲဖြစ်ပါတယ်တိုင်းပြည်ရဲ့အခြေအနေရရရှစ်တို့ဘူဟာလည်းပြည်တွင်းညဉ့်ညံ့ရေးပုံမှန်အဓိကမူတည်နေတယ်ဆိုရင်မှားမယ်မဟုတ်ပါဘူးဒါကြောင့်ပြည်သူတွေလိုလားတောင်းတဆုံးဖြစ်တဲ့ညဉ့်ညံ့ရေးကိုဆောင်ကျဉ်းပေးနိုင်သူတွေအတွက်မြန်မာသမိုင်းစာမျက်နှာမှာဒုလရေးရယူပေးခဲ့သူတွေနဲ့ကဲ့ရဲ့နေရာမှာကွက်လက်တစ်ခုရှိနေတယ်လို့ယူဆမိပါကြောင်းပြောကြရင်ဒီကနေ့အစီအစဉ်ကိုဒီမှာရင်ညံလိုက်ပြပါစေခင်ဗျာကျေးဇူးတင်ပါတယ်
ဥကျော်စံတရဲ့မြန်မာရေးတုံ့တက်ချက်ကိုနားဆင်ခဲ့ရပြီးမှာတော့ခုတစ်ပတ်သူယုံကြည်ရာအစီအစဉ်မှာကြပြဆရာမင်းထက်မောင်ဘာကိုယုံကြည်သလဲဆိုတာကိုဝေမျှထားပါတယ်။မမိုးဖြူစီစဉ်တင်ဆက်ပေးထားပါတယ်ရှင
်။ကျွန်တော်ရဲ့ယုံကြည်ရာကိုပြောရမယ်ဆိုရင်တော့ကျွန်တော်ကလူပြည့်လောကကြီးရဲ့ရောက်ရှိလာတဲ့အချိန်မော်ချိန်တိုကလေးအတွင်းမှာလောကကြီးအတွက်တော့လကောင်းလူပွဲစီတော်လည်းကောင်းဘာကိုကိုကိုအတွက်တော်လည်းကောင်းဘာရီဘယ်လိုလှုပ်ဆောင်ခဲ့ကြမလဲဆိုတာမျိုးကိုကျွန်တော်စဉ်းစားမိတာလေးဖြစ်ပါတယ်အဲ့ဒါကတော့ကောင်းတာလုပ်ရင်ကောင်းတာဖြစ်မယ်ဆိုးတာလုပ်ရင်ဆိုးတာဖြစ်မယ်ဆိုတော့ဒါအမတန်ယူဆင်းတဲ့ဟိုဘုရားရဲ့လမ်းစဉ်ကိုလည်းကြောက်လို့ရပါတယ်ဒီသူအတွေးမျိုးနဲ့ပဲကျွန်တော်တို့တို့ဟာရှင်းတန်းရပါတယ်ဆိုတော့ကျွန်တော်ကြာရည်ရဲ့အချိန်မှလည်းပဲဟုတ်တယ်နိုင်ဆုံးပေါ့နော်အဲလိုစိတ်နဲ့ပဲကျွန်တော်အရင်ကြည့်မှုမျိုးနဲ့ပဲအရာတွေကိုကျွန်တော်အရာတွေကိုထောက်ဟုတ်လားထောက်ချင်းခံစားပြီးတော့ကျွန်တော် report ရှိပါတယ်ဟိုကနေဆိုင်ဖြတ်သန်းမှုမှာလည်းပဲအတူတူသွားတယ်ဆိုတော့အဲ့ဒီစိတ်နဲ့ပဲကျွန်တော်ကအဲ့ဒီယုံကြည်မှုနဲ့ပဲကျွန်တော်ရှင်းနေပါတယ်ဒါတွေလည်းရေးဖွဲ့ပါတယ်အဲ့ဒီအရာနဲ့ပတ်သက်လို့ကျွန်တော်ရဲ့ဟိုအမ်ယူလို့ပဲဆိုပါစို့အဲ့နဲ့ပတ်သက်လို့ကျွန်တော်ဗျာလေးတခုကြည့်ထားခဲ့ပူတာကိုလည်းကျွန်တော်သွားမှတ်ရမိပါတယ်အဲ့ဒီဗျာလေးကိုပဲကျွန်တော်ဖတ်ပြီးတော့ကြားချင်ပါတယ်အဲ့ဒါလူတိုင်းအတွက်လည်းဒါကျွန်တော်ဒီကြားဖြစ်တယ်လို့ဒါလူတိုင်းအတွက်လည်းတခုဖြစ်မယ်လို့ထင်ပါတယ်ဗျာလေးရဲ့ခေါင်းစဉ်ကတော့ချိန်ကြိုက်ဘုံလို့ပြောထားပါတယ်ဒါဟာမွေးဖွားခြင်းကလေးကမြင်းမရပယ်မရသာဓုညီမြရရှိခဲ့တဲ့လက်ဆောင်ပနာထိုရာဟာထူးဆန်းစပစွာသောချင်းတိုင်ဘုံတစ်လုံးဖြစ်ရဲ့ဒီလိုနဲ့လူတိုင်းလူတိုင်းရဲ့ကြောဘိုးအိတ်တွေထဲမှာပဲရစရာလက်ဆောင်ပစ္စည်းတွေကိုကြီးကိုကထက်ပူကြလို့တို့ရာခရီးအမီအဝေးကိုလမ်းလျှောက်ပြီးထွက်ခွာလာခဲ့ကြဒ
ဒါကိုတချို့ကအလွန်အမင်းထိတ်လန့်ကြောက်ရွံ့တချို့ကဖြူရုပ်ဖြစ်စဉ်ဓမ္မတာမျှတာလို့သဘောထားကြအများစုကတော့တမင်တကာမိလျော့ထားကြပုံရပါတယ်ဒါပေမဲ့သူတို့ရဲ့အရှိမှပဲဘုံတွေကတလုံးပြီးတလုံးပေါက်ကွဲပေါက်ကွဲတာနဲ့တပြိုင်နက်ဘုံပိုင်ရှင်ဟာလည်းတစ်ခါလေပျက်စီးပျောက်ကွဲသွားတော့တာပေါ့ဒါကြောင့်ဒီဘဝကိုဖက်တွယ်ထားလို့သူတွေအတွက်ဘုံကွဲမှုဟာတုံ့လုံ၆ချားပေါ်ရအရေးနောက်ဘဝကိုယုံကြည်ပျော်လင်ထားကြသူတွေအတွက်ကတော့ဒါဟာနိဗ္ဗာန်ကိုသွားရအမြန်ရှိမှာပဲဘုံကွဲမှုတွေမှာလည်းအိဗယ်တွေအမျိုးမျိုးပြပြကြလူရဲကောင်းဆူတဲ့မိစားစက်သိနင်းစီပွင့်ပေါ်အိပ်ပျော်ခြင်းစသဖြင့်ဘုံဘုံသတ်မှတ်ချက်အထွေဟိုမိတ်ဆွေပင်တို့ကျွန်ုပ်တို့ရဲ့ကြောပိုးအိပ်တွေထဲမှာလဲအဲ့ဒီအန်အောပွဲအစွမ်းထက်ချိန်တိုင်ဘုံတွေကိုစီဘယ်အချိန်ကွဲမှလဲဘယ်တော့ကွဲမှလဲအပြေချာမပြရည်မဲ့ကွဲမှတော့ဘုံကွဲခြင်းအိဗယ်အမျိုးအမိဟုတော့သင်ဘယ်လိုရွယ်ပြီးသင်ဘဝကြီးတလျှောက်ဖန်ပြီးတိဆောက်ထားခဲ့ပါတယ်နေခြင်းနဲ့တည်ခြင်းတရားပေါ်အေးရွေဖြတ်တန်းရင်ဘုရင်စွာထူးဆန်းနေတဲ့အဲ့ဒီဇလံအဖြစ်အပျက်ဟာသင်ဆက်တော်မူကြပါမယ
်အပတ်စဉ်တင်ဆက်နေတဲ့သူယုံကြည်ရာကဏ္ဍအတွေ့ဘလို့အကြောင်းအရာမျိုးမှမဆိုကိုယုံကြည်ရာလေးတွေကိုပါဝင်ဆွေးနွေးပြဖို့ဖိတ်ခေါ်ပါရစေ။ email လိပ်စာ burmese@voanews.com burmese@voanews.com ကိုစာရေးပြီးဆက်သွယ်ရမယ့်တယ်လီဖုန်းနံပါတ်ကိုအကြောင်းကြားလိုက်ပါခင်ဗျာ။ကျွန်တော်ပြန်ဆက်သွယ်ပါမယ်။
မမိုးဖြူစီစဉ်တင်ဆက်တဲ့သူယုံကြည်ရာစီစဉ်ကိုနားဆင်ခဲ့ရတာပါဒီကနေ့အတွက်ပတ်စင်ကဏ္ဍတွေကတော့ဒီလောက်ပါပဲရှင် VOA ကနေအခုထုတ်လွှင့်ပေးနေတဲ့ရေဒီယိုစီစဉ်တွေကို VOA ရဲ့ internet ဆာမျက်နှာ burmese.voanews.com မှာနားဆင်နိုင်တယ်လို့ VOA ရဲ့ Facebook ဆာမျက်နှာ VOA Burmese News မှာလည်းအချိန်နဲ့တပြေးညီနားဆင်နိုင်ပါတယ်VOA ရဲ့အစီအစဉ်တွေကိုဝေဖန်အကြံပေးလို့ရတယ်။တေးသချင်းတွေတောင်းလို့ရတယ်ဆိုရင်တော့ VOA ရဲ့ email လိပ်စာက burmese@voanews.com ဖြစ်ပါတယ်ရှင်။အခုကြံနေသေးတဲ့အချိန်အတွင်းမှာဒီကနေ့မနေ့ပိုင်းအတွက်သတင်းချင်းချုပ်ကိုဥကျော်စံသားကပြောပြပေးပါရှင
်။အိန္ဒိယနိုင်ငံအရှေ့ဘက်အော်ရီဆာပြည်နယ်စီဥတီရွှေရှားလာနေတဲ့ Fani Cyclone လမ်းကြောင်းမှာလူသန်းပေါင်း100ကျော်ကြာရောက်နေပါတယ်။တနားကြီးမိုင်120ကျော်အင်အားရှိနေတဲ့ဒီဆိုက်ကလုန်းမုန်တိုင်းကြီးဟာတောက်ကြံနေအစောပိုင်းမှာကုန်းတွင်းပိုင်းကိုဝင်ရောက်မယ်လို့ယူဆရပါတယ်။ဘရူနေညာ၈နာရီတိုင်းထွက်ချက်များအရမုန်တိုင်းကြီးဟာအိန္ဒိယနိုင်ငံအန္ဒရာပရဒေ့ရှ်ပြည်နယ်ကမ်းလွန်မိုင်120အကွာဘင်္ဂလားပင်လယ်ကိုဗဟိုပြုနေပါတယ်။ဒီမုန်တိုင်းအတွက်အိန္ဒိယနိုင်ငံပြည်နယ်တချို့မှာသတိပေးခြင်းနဲ့အတူအဆက်မတန်မိုးကြီးဆိုင်ထန်နိုင်တဲ့အတွက်လည်းအနည်းရောအဆင့်သတိပေးချက်ထုတ်ပြန်ထားပါတယ်။အင်အားကြီးဆုံးဖြစ်လာတဲ့ဒီမုန်တိုင်းကြီးဟာ2008ခုနှစ်တုန်းကမြန်မာနိုင်ငံမှာတိုက်ခတ်ပြီးလူပေါင်းတသိန်းကျော်စီဆုံးစေခဲ့တဲ့နာဂစ်ဆိုက်ကလုန်းမုန်တိုင်းတဲ့အင်အားပူကြီးနေပါတယ်။ဖနီဟာ2019မုန်တိုင်းရာသီအတွက်ပထမဆုံးတိုက်ခတ်တဲ့မုန်တိုင်းလည်းဖြစ်ပါတယ်။ဗင်နီဇွဲလားနိုင်ငံမှာဖြစ်ပွားနေတဲ့မငြိမ်သက်မှုတွေကိုရပ်တန့်ဖို့အတွက်စီးရီးယားဝင်ရောက်ဆွဲဖက်ဖို့အစီအစဉ်ရှိနေတယ်လို့အမေရိကန်နိုင်ငံသားဝန်ကြီးမိုက်ပွန်ပီယိုကပြောကြားလိုက်ပါတယ်။ဒါပေမဲ့ဗင်နီဇွဲလားနိုင်ငံမှာဆိုရှယ်လစ်သမ္မတနီကိုလတ်မဒူရိုစီကသူ့ကိုယ်သူဂျာဖြတ်သမ္မတလို့ကြေညာထားသူအမျိုးသားလွှတ်တော်ဥက္ကဋ္ဌဝမ်ဂွိုက်ဒိုစီငြင်းညံ့စွာအနာလွှဲပြောင်းရေးကိုပုံမူလိုလာတယ်လို့လည်းသူကထပ်ပြောပါရယ်ဒီလိုစစ်တပ်ဖွဲ့တွေဆီလက်မယ်ဆိုတဲ့အမေရိကန်ရဲ့အချက်ပြပြောကြားချက်ကိုရုရှားနိုင်ငံကချက်ချင်းပဲတုံ့ပြန်ပယ်ချလိုက်ပါရယ်ဗြိတိန်နိုင်ငံမှာဟွာဝေးတရုတ်ဆက်သွယ်ရေးကုမ္ပဏီနဲ့ပတ်သက်တဲ့အစိုးရလျှို့ဝှက်အစည်းအဝေးအချက်အလက်တွေပေါက်ကြားမှုကိုစုံစမ်းစစ်ဆေးခဲ့ပြီးတဲ့နောက်ကကွေးဝန်ကြီးဂေဗင်ဝီလျံဆန်ကိုဗုဒ္ဓဟူးနေ့ကရုတ်တရက်ရာထူးကဖယ်ရှားလိုက်ပါတယ်အဖြုတ်ခံဝန်ကြီးကတော့ဘာမှပြန်ကြွခြင်းမရှိပါဘူးသူရဲ့နေရာမှာနိုင်ငံတကာဖွံ့ဖြိုးရေးဝန်ကြီးအမျိုးသမီးပင်နီမော့ဒတ်ကိုခန့်လိုက်တဲ့အတွက်သူကဗြိတိန်နိုင်ငံရဲ့ပထမဦးဆုံးသောအမျိုးသမီးကကွေးဝန်ကြီးဖြစ်လာခဲ့ပါတယ်ခင်ဗျာ
ဒ တရင်ချင်းချုပ်ကိုဦးကျော်စံသားကပြောပြပေးခဲ့တာပါဒီမနေ့အတွက်အစီအစဉ်ထုတ်လုပ်ရေးမှုကမန်အင်ဂျင်နိုင်ဖြစ်ပြီးအသက်မိုင်းဆိုင်ရာအင်ဂျင်နီယာကတော့ဂျင်မီကုတ်ဖြစ်ပါတယ်ဒီကနေ့မနေ့ပိုင်း VOE အစီအစဉ်တွေကိုလိုင်းတူမီတာ24 40 51နဲ့ဒုတိယပိုင်းနာရီဝဲမှာလိုင်းလက်မီတာ190လို့ကနေတိုးချက်ထုတ်လွှင့်ပေးခဲ့တာဖြစ်ပါတယ် VOE အစီအစဉ်တွေကိုအားပေးနားဆင်ကြတဲ့အတွက်ကျေးဇူးတင်ပါတယ်တော်တာရှင်များနဲ့တကွာမြန်မာပြည်သူပြည်သားအားလုံးရှင်လန်းချမ်းမြေကြပါစေရှင်ကျမများသစင်အောင်ပါ
This program has come to you from the Voice of America, Washington.